ဖြစ်ရင်ခင်ကဓာကြီးလေးပါမဆုတတ်သေးဘူးခုကဓာကြီးလေးပါဆုတတ်လာပြီဆိုရင်ဓာကြီးလေးပါကိုမသိအောင်ဖုံးထားတဲ့မောဟကိုတရင်ကအဖြစ်နဲ့ခေါ်နေတဲ့စွမ်းအားတွေပေါ်လာတယ်ဒီကနေ့သင်တက်လိုက်လို့မိမိကယုတ်လက်ဒီမြင်းကြီးယုတ်လက်ဒီတက်ခွေတက်ပြီယုတ်လက်ချက်ရှင်ပါကိုစနစ်တကျရှင်ပါသုံးသက်တက်ပြီဆိုရင်ယုံတရားကိုမသိအောင်ဖုံးထားတဲ့မောဟကိုတရင်ကအဖြစ်ပဲနေနေစွမ်းအားလေးဖြစ်လာတယ်။ဒီကနေ့တစ်ဆင့်တက်လိုက်တော့နန္တရာဒီကဝိသီခေါ်တဲ့နိယမလမ်းကြောင်းအတန်းစနစ်တကျစိတ်စရိတ်တွေကိုစိတ်ကနာတိမှကုန်စင်အောင်ရှုပါသုံးသပ်တတ်ပြီးဆိုရင်လေနန္တရာဒီကိုမသိအောင်ဖုံးထားတဲ့မောဟကိုတရင်ကအဖြစ်ပဲနေနေစွမ်းအားရှိဒီလိုသိနေတာကသမ္မာဒိဋ္ဌိဥဆောင်နေတဲ့မဂ္ဂင်၅ပါးရဲ့လုပ်ငန်းခွင်ပဲနော်ယုံနာသိပြီတဲ့အချိန်ကမှတဆင့်တက်ပြီးတော့အတိမှန်လဲအကြောင်းတရားနဲ့အကျိုးတရားရှိတယ်။ဒိဋ္ဌိဘန်လဲအကြောင်းတရားနဲ့အကျိုးတရားပဲရှိတယ်။နောက်အနာဂတ်မှလဲအကြောင်းတရားနဲ့အကျိုးတရားပဲရှိတယ်လို့ဒီအောင်တဆင့်တက်ပြီးရှုလိုက်လို့အတိညာကဘိဓုဘင်္ဂလာ၃ပါးအစ္ဆတဗိဒ္ဓသန္တန်၂ပါးအတွင်း၌အကြောင်းတရားအဆက်ဆက်အကျိုးတရားအဆက်ဆက်ကိုပြည့်စုံပြီးဆိုရင်ရှင်းစဉ်ကမိမိကမတိဘူးသေးဘူးနော်။ခုလိုရှုပါသုံးသပ်လိုက်မှသိလာတဲ့အတွက်မတိမမောဟကိုဒီသိနေတဲ့သမ္မာဒိဋ္ဌိညာဥဆောင်နေတဲ့လောကီမဂ္ဂင်တရားတွေကဒီတင်ကအဖြစ်ပဲခွာနေနေစွာရှိတာအဲဒီကနေတဆင့်တက်လိုက်လို့ဒီယုတ်တရားဒီနာတရားဒီအကြောင်းတရားအကျိုးတရားတွေဖြစ်မှုပြတ်မှုကိုညာနဲ့မြင်အောင်ကြည့်ပြီးအနိစ္စလို့တွင်းတွင်းရှုတယ်ရည်ချင်းပြင်းချင်းဖြင့်အနိစ္စခန္ဓာရတဲ့သဘောဒီကိုညာနဲ့မြင်အောင်ကြည့်ပြီးဒုက္ခလို့တွင်းတွင်းရှုတယ်မပြည့်စုံပဲအကျင့်အကဲအခိုင်အမာအနှစ်သာရအပြင်ဒီနေလေအတ္တမဟုတ်တဲ့သဘောဒီကိုညာညာမြင်အောင်ကြည့်ပြီးအနတ္တတို့တွင်တွင်ရှုအဲဒီလိုရှုနေတဲ့အပိုင်းမှာဒီယုံတရားဒီနံတရားအဒီအကြောင်းတရားဒီအကျိုးတရားတို့ရဲ့အနိစ္စဒုက္ခအနတ္တအချင်းရာကိုမသိအောင်ဖုံးထားတဲ့မောဟကိုလည်းတရင်ကအပြင်ပြင်နိုင်နေစွမ်းအားရှိတယ်ဒီကနေတစ်ဆင့်တက်လိုက်လို့မိမိတို့ကဥရိယပြညာပိုင်းလောက်ရောက်လို့ခဏကဝိဇာဖြစ်ခြင်းကြောင့်ယုတ်ခီဤတဏှာဖြစ်ခြင်းကြောင့်ယုတ်ခီဤသတိဖြင့်ဖြစ်ဖို့ကိုရှုဝိဇာချုပ်ခြင်းကြောင့်ယုတ်ချုပ်ဤတဏှာချုပ်ခြင်းကြောင့်ယုတ်ချုပ်ဤသတိဖြင့်ဖြစ်ဖို့ကိုရှုရှင်းမှုချုပ်မှုနှစ်ခုကိုဆက်ဆက်ပြီးတော့လေဝိဇာဖြစ်ခြင်းကြောင့်ယုတ်ခီဤဝိဇာချုပ်ခြင်းကြောင့်ယုတ်ချုပ်ဤဝိဇာလည်းဖြစ်ပြအနိစ္စယုတ်လည်းဖြစ်ပြအနိစ္စသတိဖြင့်အကြောင်းတရားတို့အကြောင်းတရားအဖြစ်ဖြစ်ပြရှုနည်းအကျိုးယုံ ngàn တို့ဤဖြစ်ဖြင့်ရှုနည်းဆိုတဲ့နှစ်နည်းသောအခြင်းအတုဖြင့်ယုတ်တည်နန္ဒီရဲ့ခန္ဓာအဖြစ်ဖြစ်ဖြင့်ရှုနည်းနော်အကြောင်းတရားအဖြစ်ဖြစ်ဖြင့်ရှုနည်းအကျိုးယုံ ngàn တို့ရဲ့ခန္ဓာမဆက်တသက်ဖြစ်ပြီးဖြစ်နေတဲ့ဖြစ်ဖြင့်ခန္ဓာအဖြစ်ဖြစ်ဖြင့်ရှုနည်းဆိုတဲ့ဒီနှစ်နည်းသောဖြစ်ဖြင့်ရှုနည်းတို့ဖြင့်တနည်းကြရှုပါသုံးသပ်နေတဲ့ယောဂဝါစရပုဂ္ဂိုလ်ရဲ့တန်တန်မှာဒီယုတ်တရားနန္ဒီရတို့ရဲ့အကြောင်းတရားဒီထင်ရှားဖြင့်အကျိုးတရားထင်ရှားဖြစ်ပေါ်အကြောင်းတရားတွေ၆ကြိမ်သွားရင်အကျိုးတရား၆ကြိမ်ဘုံကိုမသိအောင်ဖုံးထားတဲ့မောဟကိုလည်းတကင်းကအပြည့်ပဲနိုင်တဲ့အစွမ်းအားရှိလာတယ်။ဒီသမ္မာဒိဋ္ဌိဥဆောင်တဲ့ဝိပဿနာဉာဏ်လေးကနော်။ဒီကြောင့်ကျိုးအကြောင်းတရားအကျိုးတရားတွေအနိစ္စဒုက္ခအနတ္တအခြင်းအရာကိုမသိအောင်ဖုံးထားတဲ့မောဟကိုလည်းတကင်းကအပြည့်ပဲခွာနိုင်တဲ့အစွမ်းအားရှိလာရဲ့နော်။အဲဒီလိုတကင်းကအပြည့်ဒီကိရိတတွေကိုပယ်တတ်တဲ့အတွက်ဒီလောကီမဂ္ဂသစ္စာတရားတွေဒီသမ္မာဒိဋ္ဌိဥဆောင်နေတဲ့တနည်းအားဖြင့်သမ္မာဒိဋ္ဌိသမ္မာသင်္ကပ္ပသမ္မာဝါယမသမ္မာတ္တိသမ္မာသမာဓိခေါ်တဲ့ဒီမဂ္ဂင်တရားကုန်၅ပါးကိုလည်းလောကီမဂ္ဂသစ္စာလို့ဒီလိုခေါ်ရနော်ယောဂဝဆရာပုဂ္ဂိုလ်ဆရာကဒီလောကီမဂ္ဂသစ္စာကိုပွားများအထောက်အပံ့ပွားအောင်လုပ်ရတယ်များအောင်လုပ်ရတယ်လောကုတ္တရမဂ္ဂသစ္စာကဖြစ်အောင်တန်ကြိုးစားရတယ်ပွားအောင်လုပ်လို့မရဘူးဒီကျင်းနာဖြစ်ရဓမ္မတာရှိတဲ့အတွက်ဒီကျင်းဖြစ်တဲ့ဓမ္မသဘာဝတစ်ခုကိုအကျင်းများစွာဖြစ်အောင်ဘယ်လိုပင်ကြိုးစားတော့လဲကြိုးစားလို့မဖြစ်နိုင်ဘူးအကျင်းများစွာဖြစ်အောင်ကြိုးစားမှာကဒီလောကီမဂ္ဂသစ္စာဘာဥဒိချင်းတဲ့ဒီလောကီမဂ္ဂသစ္စာတွေကိုအကျင်းများစွာဖြစ်အောင်ပွားများအထောက်အကူမလို့မေးတော့လောကုတ္တရနိဗ္ဗာန်တည်တုံဆိုပြီးတော့ဟောမူလပဏ္ဏတမဟာဂောဘာလကသုတ်တံအထက်ကမြတ်မှာဖွင့်ထားတယ်။လောကုတ္တရမဂ္ဂသစ္စာဖြစ်အပ်တဲ့လောကီမဂ္ဂသစ္စာကိုဉာဏ်ပညာစွာပွားနေခြင်းဖြစ်နော်။ဆိုတော့ဒီနေရာမှာဝိသုဏိမေမဟာဒီကဆရာတော်က ဒီလိုဒီမဲ့မဟာဒီကဒုတိယအစမဲ့224မှာသုဝင်သာဝေယျလေးကိုနောက်တနည်းချက်ဖွင့်ထားတယ်။အထဝါယထဝတောသမတိတိသင်္ကတောမဲ့ကိုအရိယမဂ္ဂတာဥပါယအဘူတောအတ္တမောဟတဘာဝအဒါနံပိပကတိတိပရိဘောဝိယတိမဂ္ဂသစ္စံပကတဟောတိဘယံပကတဘာဟောမောဟတကရဝိတမနေနာတိအဟတတရသံမောဟဝိကတတောပါပြောတယ်နောက်တနည်းပြောမယ်ဆိုလို့ရှိရင်တမ္မာဒိဋ္ဌိလို့ခေါ်ဆိုအပ်တဲ့ဒီမဂ္ဂလောကီမဂ္ဂသစ္စာတရားရှိယုတ်ဒီနန်နေဟုတ်တဲ့မဂ္ဂထွန်းဖောက်ပြီးသဘာဝလက္ခဏာထိုက်အောင်သိနေတာကဒုက္ခသစ္စာကိုသိနေတဲ့တမ္မာဒိဋ္ဌိအကြောင်းတရားဒီသင်္ချာဖြင့်အကျိုးတရားသင်္ချာဖြင့်ပေါ့အကြောင်းတရားဒီချုပ်ရင်းအကျိုးတရားအကြောင်းတရားဒီသင်္ချာဖြင့်အကျိုးတရားသင်္ချာဖြင့်ဘုံကိုဟုတ်တဲ့မဂ္ဂသိနေတာကသမုဒိယသစ္စာကိုဟုတ်တဲ့မဂ္ဂသိတဲ့တမ္မာဒိဋ္ဌိအကြောင်းတရားလေးထုတ်သွားလို့အကျိုးတရားချုပ်ရင်းဘုံကိုဟုတ်တဲ့မဂ္ဂသိတာကလောကီနိရဒ္ဒသစ္စာကိုဟုတ်တဲ့မဂ္ဂသိနေတဲ့တမ္မာဒိဋ္ဌိနော်ချုပ်နေတဲ့ဉာဏ်ကိုတဖန်ပြန်ပြီးတော့ဟုတ်တဲ့မဂ္ဂသိတာဒီသုံးဖို့ဉာဏ်ဥဆောင်နေတဲ့မဟာကုသမနဓာရိကဇောဝိတိစိတ်အစဉ်မနောဓာရိကဝိပဒနာဇောဝိတိစိတ်အစဉ်ဤကိုဟုတ်တဲ့မဂ္ဂသိနေတာကလောကီမဂ္ဂသစ္စာကိုသိနေတာနော်လောကီမဂ္ဂသစ္စာကိုသိနေတဲ့တမ္မာဒိဋ္ဌိတမ္မာဒိဋ္ဌိ၄မျိုးဒုက္ခသစ္စာသိတဲ့သမ္မာဒိဋ္ဌိ၊သမုဒိယသစ္စာကိုသိနေတဲ့သမ္မာဒိဋ္ဌိ၊လောကီနိရောဓသစ္စာကိုသိနေတဲ့သမ္မာဒိဋ္ဌိ၊လောကီမဂ္ဂသစ္စာခေါ်တဲ့ရှိနေတဲ့ဉာဏ်ဥဆောင်နေတဲ့ဉာဏ်တရားစုကိုမဟာကုသဝိပဒနာမနောဓာရိကဇောဝတိစိတ်အစဉ်ကိုဟုတ်တဲ့မဂ္ဂသိနေတဲ့သမ္မာဒိဋ္ဌိ။အဲဒီသမ္မာဒိဋ္ဌိလို့ခေါ်ဆိုအပ်တဲ့ဒီမဂ္ဂလောကီမဂ္ဂသစ္စာတရားဒီအရိယမဂ္ဂတဥပါယဘုဒ္ဓောအရိယမတရားရဲ့အကြောင်းဥပ္ပယ်တစ်ခုဖြစ်ဝိပဿနာဉာဏ်ကြီးကအစစ်အဥပ္ပဒိတိယတ္တိနဲ့ပြည့်စုံပြည့်စုံပေးပါမှအရိယမတရားကပေါ်လာမှာဖြစ်တယ်။ဒါကြောင့်ဒီဝိပဿနာဉာဏ်ကြီးဒီအရိယမတရားအကြောင်းရင်းဥပ္ပယ်တစ်ခုဖြစ်နေနော်။အတ္တမောဟတဘာဝအကြောင်းဥပ္ပယ်ဖြစ်ုံနဲ့မကဘူးအတ္တမောဟတဘာဝမတွေ့မဝင်ပဲနဲ့ဒီယုတ်တရားနန္တရားအကြောင်းတရားအကျိုးတရားတွေအနိစ္စဒုက္ခအနတ္တအခြင်းအရာကိုဟုတ်တယ်မှာကသိနေမတွေ့မဝင်သိတဲ့သဘာဝတစ်ခုလည်းဖြစ်ပြီးတော့အတ္တနာမိပကသေတိပရိဘောဝိယမိမိကိုယ်ကိုမိမိသင်္ချာအောင်ပြန်ပြီးတော့ထုံးပြနေတယ်စီမီလိုပဲစီမီကလင်းလာပြီဆိုရင်ဒီစီမီတိုင်ကိုငါဟာစီမီတိုင်ပဲလို့သိအောင်စီမီတိုင်ကိုလည်းပြန်ပြီးလင်းတော့အောင်ထုံးမပြဘူးလားထုံးပြတယ်ဒီကိုလင်းအောင်နဲ့ပြုလို့ဒီမဟုတ်ဘူးလင်းလာပြီဆိုရင်ဒီသီမိတိုင်ကိုလည်းယူရတာမမြင်ဘူးလားမြင်တယ်။ဒါကြောင့်ဒီသီမိတိမိမိကိုယ်ကိုလည်းမိမိသင်္ချာပြအဲ့ဒီပုံစံအတိုင်းပဲသမ္မာဒိဋ္ဌိကဘယ်နဲ့ကယုတ်တိဉာဏ်ဤကိုဟုတ်တိုင်းမှန်စွာသိအဲ့ဒီလိုသိတဲ့အချိန်ခါမှာမိမိကသမ္မာဒိဋ္ဌိဖြစ်ပါတယ်ဆိုတာကိုလည်းကိုယ့်ကိုယ်ကိုပြန်ပြီးတော့သင်္ချာပြသီမိလိုပဲဒါဖြစ်လေဒီသမ္မာဒိဋ္ဌိဥဆောင်နေတဲ့မဟာကုသမနောဓာရိကဝိပဿနာဇောဝိတိစိတ်အစင်းကြီးကြောင့်လင်းအောင်ကြီးသွားအရိကထွက်နေပတိဘောဝိအရှင်ကြီးလိုပဲနော်လင်းအောင်ကြီးသွားအရိကထွက်နေတော့ဒီလင်းအောင်ကြီးသွားအဖြစ်ဒီယုတ်တေကိုသိတယ်ဒီနန္ဒီကိုသိတယ်ဒီအကြောင်းတရားတွေကိုသိတယ်ဒီအကျိုးတရားတွေကိုသိဒီအကြောင်းတရားတွေလည်းကတော့ဒီယုတ်နန္ဒီအနိအနိစ္စအခြင်းအဒုက္ခအခြင်းအနတ္တအခြင်းအကိုဟုတ်တယ်မှန်စွာသိတယ်အဲ့ဒီလိုသိနေတဲ့အတွက်ဒီအချိန်ခါမှာလင်းအောင်ကြီးသွန်အားကရှိနေတော့ဒီလင်းအောင်ကြီးသွန်အားကဒီလိုသိတတ်တဲ့မဟာကုသမနောဓာရိကဇောဝတိစိတ်အစဉ်ကိုလည်းတဖန်ပြန်ပြီးသိအောင်ထုံးပြီးပြနေနော်ထုံးပြန်လိုက်တဲ့အတွက်ဘာဖြစ်လဲမဂ္ဂသစ္စာပါကတံဟောတိမဂ္ဂသစ္စာယောဂီရဲ့ဉာဏ်နဲ့မှသင်္ချာတာခொနကရူပတတ္တကအရှင်နီအရူပတတ္တကအရှင်နီတွေမှာနော်ဒီမနောဓာရိကမဟာကုသဝိပဒနာဇောဝတိစိတ်အစဉ်ကိုနောက်မဟာကုသမနောဓာရိကဝိပဒနာဇောဝတိစိတ်အစဉ်ဖြင့်တဖန်ပြန်ပြန်ပြီးရှုနေ။အဲဒီလိုရှုနေလိုက်တဲ့အချိန်ခါမှာဒီဝိပဒနာမနောဓာရိကဇောဝတိစိတ်အစဉ်ထဲမှာသမ္မာဒိဋ္ဌိ၊သမ္မာသင်္ကပ္ပ၊သမ္မာဝါယမ၊သမ္မာသတိ၊သမ္မာသမာဓိအမြင့်ရနေတဲ့အမြင့်တရားကုန်ကပ္ပလည်းပါတယ်နော်။ပါနေတဲ့အဲ့အတွက်ကြောင့်အဲ့ဒီမဂ်ကျင်တရားကိုဒီကိုပြန်ပြီးတော့လှမ်းကြည့်မြင်နေတယ်။ဘာဖြစ်လို့မြင်လဲလို့မေးတော့ဒီရှုနေတဲ့ဉာဏ်ကမိမိရှုနေတဲ့ဉာဏ်ဥဆောင်နေတဲ့ဒီမဂ်ကျင်တရားကိုဒီကိုလည်းသင်္ချာအောင်ဖော်ပြပြီးဖြစ်နေတယ်။ ဆင်းမီးဟာမိမိရဲ့ဆင်းမီးအကြောင်းဖြင့်ဆင်းမီးတိုင်လေးမိမိဆင်းမီးတိုင်လေးကိုထင်ရှားပြတယ်လို့ပဲဒီဝိပဿနာဉာဏ်လေးကမိမိရဲ့ဝိပဿနာဉာဏ်ရောစအဖြင့်မိမိဟာဝိပဿနာဉာဏ်တမ္မာဒိဋ္ဌိဖြစ်နေပါတယ်ဆိုတာကိုသုံးဖို့တမ္မာဒိဋ္ဌိဥဆောင်နေတဲ့မဂ်ပင်မြေကိုယ်တွေဖြစ်နေပါတယ်ဆိုတာကိုထင်ရှားပြန်ပြီးတော့ဖော်ပြတယ်အဲ့ဒီလေးအောင်ကြီးစအဖြင့်မြင်ရတယ်လို့ဆိုလိုရင်းဖြစ်တယ်နော်ဒါကြောင့်မဂ္ဂသစ္စာထင်ရှားတဲ့ဘာယံပကတာဘာဟောမောဟန္တကာရဝိသမေနိနာအဲ့ဒီလိုမဂ္ဂသစ္စာထင်ရှားတာကဘယ်လိုထင်ရှားလဲလို့မေးတော့မောဟန္တကာရဝိသမေနိနာမောဟဒီဥသောအမိုက်တဲ့ကိုပယ်ဖြုတ်တဲ့အနေထားအဖြစ်ထင်ရှားနည်းနည်းလေးထပ်ပြီးပြောနော်သက္ကုံခောဘိက္ခုအနိစ္စတောသန္တာတောပတ္တတောအဝိဇ္ဇာပိယေဒီဝိဇ္ဇာဥပိစ္ဆတိယောဂီပုဂ္ဂိုလ်ကရှင်းရခြင်းကသက္ခုအကြည့်တော့ဘယ်လိုနေလဲဆိုတာမသိဘူးဘုရင်ကမှာတော့မိမိကစဉ်းစားကြအချင်းချင်းကြိုးစားအထောက်လိုက်တော့သက္ခုအကြည့်တကလေးကိုသိခွင့်ရတယ်သိခွင့်ရတဲ့အချိန်ခါမှာဒီသက္ခုအကြည့်တကလေးရဖြစ်ပြီးပြည့်နေတဲ့သဘောဉာဏ်နဲ့မြင်အောင်ကြည့်ပြီးလဲအနိစ္စလို့ရှုတတ်ပြီဖြစ်ခြင်းပြခြင်းဖြင့်အနိစ္စခံရတဲ့သဘောဒီကိုဉာဏ်နဲ့မြင်အောင်ကြည့်ပြီးဒုက္ခလုံးလင်းရှုတတ်ပြီမမြဲသီးပဲအကျင့်ကအခိုင်အမာအနှစ်သာရအဖြစ်ဒီနေတဲ့အတ္တမဟုတ်တဲ့သဘောတွေကိုဉာဏ်နဲ့မြင်အောင်ကြည့်ပြီးတော့လည်းအနတ္တလို့ရှုတတ်ပြီ။အဲဒီလိုရှုတတ်တဲ့အချိန်ခါမှာသက္ကုံခောဘိက္ခုအနိစ္စတောသန္တာတောပတ္တတောအဝိဇ္ဇာပိဟေဒီဝိဇ္ဇာဥပိစ္ဆတိ။ဘိက္ခုစိတ္တယဟံသက္ကုံသက္ကုအကြည့်တကောအနိစ္စတောအနိစ္စအဖြစ်ဇာနာတောတိခိ၍နေတဲ့ပုဂ္ဂိုလ်ရဲ့တဏ္ဍာ၌ပတ္တတော်ဉာဏ်ပညာမြတ်ခြင်းဖြင့်ကိုယ်တိုင်မြတ်မောသွင်းဖို့သိမြင်နေတဲ့ပုဂ္ဂိုလ်ရဲ့တဏ္ဍာ၌အဝိဇ္ဇာအဝိဇ္ဇာတရားတိပညာတိပြောပြ၍တွားလေ၏ဝိဇ္ဇာသိဖို့ဝိဇ္ဇာဉာဏ်ဤဥပ္ပိစတိဖြစ်ပေါ်၍လာလေ၏မသိသက္ခုအကြည့်တိုင်းအနိစ္စဒုက္ခအနတ္တသဘောကိုသိပြီဆိုရင်မသိမှုအဝိဇ္ဇာပြောက်တယ်သိမှုမမတိတိဝိဇ္ဇာဉာဏ်ပေါ်လာတယ်ဇာတ်နှစ်ခုထိတဲ့ဆင်းရဲပဲနော်လူလဲနေတိုင်းမြင်ဒီနေ့ကယုံနဲ့ကြောင့်ကျိုးသင်္ခါရတရားတွေရဲ့အနိစ္စဒုက္ခအနတ္တအခြင်းအရာကိုသတိတည်းကြသိအကြောင်းတရားတွေသင်္ချာခြင်းအကျိုးတရားသင်္ချာဖြစ်ပုံအကြောင်းတရားတွေချုပ်ငြိမ့်သွားရင်အကျိုးတရားတွေချုပ်ငြိမ့်ဖို့ဟုတ်တယ်မှာဆိုသိအကြောင်းကျိုးနှစ်အလုံးတွေရဲ့အနိစ္စဒုက္ခအနတ္တအခြင်းအရာလည်းဟုတ်တယ်မှာဆိုသိအဲဒီလိုသိနေတဲ့ဒီတမ္မာတိဋ္ဌိဉာဏ်ကငါဟာတမ္မာတိဋ္ဌိဖြစ်ပါတယ်လို့ကိုယ့်ကိုယ်ကိုပြန်ပြီးထွန်းလင်းပြတယ်လို့ဖြစ်နေတယ်ဘာနဲ့ထွန်းလင်းပြတယ်မိမိကြောင့်ဖြစ်ပေါ်လာတဲ့လင်းလောင်ကြီးစွာအပြည့်ပြန်ပြီးထွန်းပြနေတယ်နော်အဲဒီလိုထွန်းပြလိုက်တဲ့အခါမှာဒီလင်းလောင်ကြီးပေါ်လာတဲ့နေ့ဒီနေ့လက်အမိုက်မှောင်ပြီးကွယ်ပြောက်သွားမသိမှုအမိုက်တကြီးကွယ်သွားတယ်သိမှုဝိဇ္ဇာညာအလင်းလောင်ကြီးပေါ်နေတယ်အဲဒီလိုပေါ်နေတဲ့အတွက်ဒီသိမှုကမသိမှုအမိုက်တကိုပယ်ဖြောင်းနိုင်တဲ့စွမ်းအားရှိလို့သူကဒီသိမှုသမ္မာတိတိဥဆောင်နေတဲ့မဂ်ပင်တရားကိုယ်တွေကိုမောက္ခိမဂ္ဂသစ္စာလို့ခေါ်ရတယ်နော်ပြီးတော့ဒီသစ္စာလေးပါးကိုသင်ရှားတဲ့အပိုင်းလေးကိုပြန်ပြီးဆန်းသင့်ကြည့်နော်အကြောင်းတရားနဲ့သင်ရှားခြင်းအကျိုးတရားသင်ရှားဖြစ်ပုံသိရမယ်အကြောင်းတရားချုပ်ရင်အကျိုးတရားချုပ်ပုံသိရမယ်ဒါပြည့်စုံတော့ဥရိယပြီးအတတ်တယ်နော်အကြောင်းတရားအဖြစ်ဖြစ်ပျက်ကိုမြင်ရမယ်တစ်ချက်အကျိုးတရားတွေခန္ဓာမဆက်တည်းတည်းဖြစ်ပြီးပြည့်နေတဲ့သဘောလေဒီအတ္တထက်လာအဲဒီလိုဥရိယမယဒသနာလို့ခေါ်ဆိုအပ်တဲ့အကျောင်းတရားအဖြစ်ဖြစ်ပြည့်အကျိုးခန္ဓာငါးပါးတို့ရဲ့ခန္ဓာမဆက်တည်းတည်းဖြစ်ပြည့်အဲဒီဖြစ်ပြည့်နှစ်မျိုးကိုမြင်မှသစ္စာလေးပါသင်ချာအဲဒီဖြစ်ပြည့်နှစ်မျိုးကပြန်ပြီးဆန့်စစ်ကြည့်ပါအတိတ်ကပြုစုပြုထောင်ခဲ့တဲ့ဝိဇာတနာဥပဒံသင်္ခါရကံဆိုတဲ့အကျောင်းတရားဒီသင်ချာဖြစ်ချင်းကြောင့်အကျိုးယုံနံခန္ဓာငါးပါးသင်္ချာဖြစ်ပုံကိုမြင်မှရှုလို့ရတယ်။အတိတ်ကိုလုံးလုံးမရှုတဲ့ပုဂ္ဂိုလ်အကြောင်းတရားအပြင်ဖြစ်ဖြစ်ရှုခြင်းဆိုတဲ့လုပ်ငန်းခွင်ဖြစ်ဖြစ်မြင်ဖို့ဖြစ်ပါမလား။မဖြစ်ဘူး။နောက်တစ်ခုအကြောင်းတရားတွေချုပ်ရင်အကျိုးတရားချုပ်တယ်ဆိုတော့ဘယ်ခါမှအကြောင်းတရားချုပ်တယ်ခဏခဏပြောတယ်။နောက်အရတ္တမေရမယ်အချိန်ခါမှကြံ့ဖန်ချုပ်မှဖြစ်တော့မိမိကလည်းကိုယ့်အချိန်ခါမှအရတ္တမေကမရသေးဘူးကုသိုလ်ခြင်းဘဝပဲရှိနေသေးတယ်ဆိုရင်သောအရတ္တမေရမယ်အချင်းဒီနောက်အနာကအစင်းရင်းနဲ့မှဝင်နေတယ်။သောအနာကဒီဒီပစ္စုပန်အနာကဖြစ်ခြင်းဖြစ်မယ်နော်မသိမီတန်ကြ။နောင်ဘဝတစ်ခုခုလို့ခေါ်ဆိုအပ်တဲ့အနာကလည်းဖြစ်ခြင်းဖြစ်မယ်။ယဟနာဖြစ်မယ်အချင်းပေါ့နော်။အနာကကိုလုံးလုံးမရှိတဲ့ပုဂ္ဂိုလ်ကသောဝိညာဏဥပါဒဏ်သင်္ခါရကံတို့သောအရတ္တမေရတဲ့အချင်းကမှချုပ်ရင်းသွားခြင်းကြောင့်ပြိဋိဘာနာသုတိအနောက်ပိုင်းမှာ ယုတ်တယ်နန်းလေးအနန္တဖံမဖြစ်တော့ဆိုခြင်းဖြင့်ဆုံးရှုံးမှုကိုဘယ်ပုံပန်ပန်ပင်လာအဖြစ်သိနိုင်မလဲမသိနိုင်ဘူးသူအနတ်ကလုံးလုံးမရှိနော်မရှိကောင်းမှုဆိုတဲ့မူကိုပုံသိလက်ခံထားတယ်အတိတ်ကမရှိကောင်းမှုဆိုတဲ့မူကိုပုံသိလက်ခံထားတဲ့ပုဂ္ဂိုလ်အဖို့အနတ်ကကိုလည်းမရှိကောင်းမှုလို့ပုံသိလက်ခံထားတဲ့ပုဂ္ဂိုလ်အဖို့ဒီပစ္စာလေးပါသင်္ချာဖို့ဆိုတာဖြစ်နေပါမလားမဖြစ်နိုင်ဘူးဒါတတိယနော်ကဲသစ္စာလေးပါးတွင်ထင်ရှားမလားဆိုတော့မဟုတ်သေးဘူးအကြောင်းတရားအဖြစ်ဖြစ်ဖြစ်ရှုခြင်းခဏအဖြစ်ဖြစ်ဖြစ်ရှုခြင်းဆိုတဲ့ဒီနှစ်မျိုးသောရှုခြင်းဖြင့်ရှုလိုက်တဲ့အတွက်ပဋိစ္စသမုပ္ပါသဘောတရားတွေလည်းထင်ရှားလာလိမ့်မယ်နော်ဘယ်လိုထင်ရှားမလဲဝိဇ္ဇာတော်ဆက်တော်ဥဒိယတတ္တနိနအနုလောမောပဋိစ္စသမုပ္ပါတော်ပါကတော်ဟောတိဣမတမိန္တိဣဒဟောတိတိအဝဘောဓတောဝိဇ္ဇာတော်အကြောင်းတရားအဖြစ်ဥဒိယတတနေနာဖြစ်မှုကိုဉာဏ်ပညာမျက်စိဖြင့်ရှုမြင်နေခြင်းဖြင့်အကြောင်းတရားအဖြစ်ဖြစ်မှုကိုရှုဝိဇ္ဇာဖြစ်ခြင်းကြောင့်ယုတ်ဖြစ်ဤတဏှာဖြစ်ခြင်းကြောင့်ယုတ်ဖြစ်ဤဥပါဒံဖြစ်ခြင်းကြောင့်ယုတ်ဖြစ်ဤသင်္ခါရဖြစ်ခြင်းကြောင့်ယုတ်ဖြစ်ဤကံဖြစ်ခြင်းကြောင့်ယုတ်ဖြစ်ဤအကြောင်းတရားအဖြစ်ဖြစ်မှုတက်ကိုရှုအဲဒီလိုရှုနေတဲ့ပုဂ္ဂိုလ်ရဲ့တဏ္ဍာမှာဘာဖြစ်လဲသိဇာတော်အကြောင်းတရားအပြင်ဥရိယတတ္တနေနဖြစ်မှုကိုရှုမြင်ခြင်းဖြင့်အတ္တထောယောဂဝသရပုဂ္ဂိုလ်ရဲ့တဏ္ဍာနဲ့အနုလောမောပရိစ္ဆသမုပ္ပါဒောအနုလောမပရိစ္ဆသမုပ္ပါဒသဘောတရားဒီပါကတော်ထင်ရှားလာသည်ဟောဒီဖြစ်၏။နောက်တနည်းပေါ့ဝိဇ္ဇာဖြစ်ခြင်းကြောင့်သင်္ခါရဖြစ်၏သင်္ခါရဖြစ်ခြင်းကြောင့်ဝိညာဉ်ဖြစ်၏ဒါပထမနည်းနဲ့ပြောတယ်နော်ပရိစ္ဆသမုပ္ပါဒပထမနည်းနဲ့ပြောရင်ခုနကတော့ပစ္စမနည်းနဲ့ပြောတာဝိဇ္ဇာဖြစ်ခြင်းကြောင့်သင်္ခါရဖြစ်၏သင်္ခါရဖြစ်ခြင်းကြောင့်ဝိညာဉ်ဖြစ်၏ဝိညာဉ်ဖြစ်ခြင်းကြောင့်နာယောဖြစ်၏နာယောဖြစ်ခြင်းကြောင့်တဏှာရဏဖြစ်၏တဏှာရဏဖြစ်ခြင်းကြောင့်ဖတ်တာဖြစ်၏ဖတ်တာဖြစ်ခြင်းကြောင့်ဝေဒနာဖြစ်၏ဝေဒနာဖြစ်ခြင်းကြောင့်တဏှာဖြစ်၏တဏှာဖြစ်ခြင်းကြောင့်ဥပါဒံဖြစ်၏ဥပါဒံဖြစ်ခြင်းကြောင့်ဘဝဖြစ်၏ဘဝဖြစ်ခြင်းကြောင့်ဇာတိဖြစ်၏ဇာတိဖြစ်ခြင်းကြောင့်သရမရဏဖြစ်၏ဒုက္ခပရိဒေဝဒုက္ခဒေါမနသဥပယတတုတိဖြစ်ပေါ်၍လာကြလေကုန်၏စသည်ဖြင့်အဲ့ဒီဖြစ်ဖို့ရှိအဲ့ဒီလိုဖြစ်မှုကိုဉာဏ်ဖြင့်ကိုယ်တိုင်မျက်မှောက်ထွန်းဖို့သိမြင်နေတဲ့သောယောဂဝသရာပုဂ္ဂိုလ်ရဲ့တဏ္ဍာမှာဖြစ်လာမလဲ။ဝိဇ္ဇာတော်အကြောင်းတရားအပြင်ဥရိယတတနေနဖြစ်မှုကိုဉာဏ်ပညာမျက်စိဖြင့်ရှုမြင်၍နေခြင်းဖြင့်အတ္တသောယောဂဝသရာပုဂ္ဂိုလ်ရဲ့တဏ္ဍာ၌အနုလောမပရိစ္ဆသမုပ္ပါဒောအနုလောမပရိစ္ဆသမုပ္ပါဒောတရားဒီပါကတော်ထင်ရှားလာသည်ဟောဒီဖြစ်၏။အနုလောမပရိစ္ဆသမုပ္ပါဒောတရားသူ့တဏ္ဍာမှာထင်ရှားလာလိမ့်သူ့ရဲ့ဉာဏ်နဲ့မှာ။ဘာဖြစ်လို့လဲ။ဤမှာတမိန်တည်းဤကြောင့်တရားထင်ရှားရှိခဲ့သောဤတန်ဤကြောင့်တရားသည်ဟောဒီဖြစ်ပေါ်၍လာ၏ဤဒီဤသောအဝဘောဓတော်ဉာဏ်ပညာမျက်စိဖြင့်ကိုယ်တိုင်မျက်မှောက်ထွန်းဖို့သိမြင်နေခြင်းကြောင့်သည်ဤကြောင့်တရားထင်ရှားရှိဤကြောင့်တရားထင်ရှားဖြစ်လာတယ်လို့ဉာဏ်ပညာမျက်စိဖြင့်ကိုယ်တိုင်မျက်မှောက်လှမ်းကြည့်တော့ထွန်းဖို့ပြီးသိနေတယ်ဒီလိုသိနေတဲ့အတွက်ဤသိနေတဲ့ပုဂ္ဂိုလ်ရဲ့မန္တမှာအနုလောမပရိစ္ဆာသမုပ္ပါဒသဘောတရားဒီသင်ချနေပါလေနော်တစ်ချက်ဝိဇ္ဇာတော်ဝယတန္တနိနပတိလောမပရိစ္ဆာသမုပ္ပါဒောပါကတောဟောတိဒီမတန်ဒီရောဒဣတန်ဒီရောဇတိဒီအဝါဘောဓတော်ဝိဇ္ဇာတော်အကြောင်းတရားအဖြစ်ဝယတန္တနိနသုံးမှုကိုရှုမြင်ခြင်းဖြင့်ပတိလောမပရိစ္ဆာသမုပ္ပါဒောပတိလောမပရိစ္ဆာသမုပ္ပါဒသဘောတရားဒီပါကတောသင်ချလာသည်ဟောတိဖြစ်ဤမသာဤအကြောင်းတရားဤနိရောဓချုပ်ပြွေ၍သွားခြင်းကြောင့်ဤတန်ဤအကျိုးတရားဒီနိရောဓတိချုပ်ပြွေ၍သွားလေ၏ဤသည်ဤသို့လျင်အဝဘောဓတော်ဉာဏ်ပညာမျက်စိဖြင့်ကိုယ်တိုင်မျက်မှောက်ထွန်းဖောက်သိမြင်နေခြင်းကြောင့်သည်လောလောလေးပဲဦးဇင်းတို့ဘုရားရှင်ရဲ့ပရိစ္ဆေသမုပ္ပါဟောကွက်ခေတ္တအတူချုပ်ခေတ္တဤမသမိန်တတိဤတန်ဟောတိဒါရှိရင်ဒါဖြစ်တယ်ဟုတ်တယ်လောလောပဲတို့တို့ပြောရင်ဣမန္တနိရောဓဣဒံနိရောဇတိဓာချုပ်ရင်ဓာချုပ်တယ်။ဒီကြောင့်ဆိုရင်ဒီညှုပ်ချုပ်။ဒီကြောင့်ရှိရင်ဒီညှုပ်ဖြစ်။ဒါလည်းလေးစကားပဲနော်။အဲ့တော့ဒီကြောင့်မရှိဘူး။ဒီကြောင့်မရှိဘူး။ဒီကြောင့်ချုပ်သွားတယ်။ဒီကြောင့်လည်းချုပ်သွားတယ်။အဲ့ဒီလိုကိုယ်တိုင်မျက်မှောက်ထွန်းဖို့နေတယ်ဆိုတော့ဒီပရိလောမပရိစ္ဆာသမုပ္ပါဆရာကသုံးနဲ့အသုံးအနှုန်းနှစ်မျိုးရှိနော်။ဘယ်နဲ့ကဟုတ်အနာဂတ်မှာဘဝမှာအကျုံးဝင်နေတဲ့သရမရဏရှိတယ်ဆိုကြတော့နော်ပရိစ္ဆေသမုပ္ပါဒ်ကလည်းအင်္ဂါ၁၂ရက်ကိုညနေမှာတန်းပြီးကြည့်ထားလိုက်အနာဂတ်ဘဝမှာအကျုံးဝင်နေတဲ့သရမရဏဘာကြောင့်ဖြစ်ရလဲဇာတိကြောင့်ဖြစ်တယ် ဒီဇာတိဘာကြောင့်ဖြစ်လဲဘဝကြောင့်ဖြစ်တယ်ဘဝဘာကြောင့်ဖြစ်လဲဥပါဒံကြောင့်ဖြစ်တယ်လို့ပြောင်းပြန်လှမ်းပြီးတော့အဝိဇ္ဇာအတိရှုတတ်တဲ့အနည်းကိုလည်းပฏิလောမပရိစ္ဆသမုပ္ပါဒ်လို့ခေါ်တယ်ဘုရားပြောတဲ့ပရိစ္ဆပฏิလောမပရိစ္ဆသမုပ္ပါဒ်ကတော့အဲ့ဒီပုံစံမဟုတ်ဘူးဝိဇ္ဇာယံတွေပါအတ္တိတဝိရာကအနိရောဓသင်္ခါရနိရောဓသင်္ခါရအနိရောဓဝိညာဏအနိရောဓစသဖြင့်ဆရာဟောထားတဲ့ချုပ်စဉ်တသက်ကိုလှမ်းရှုတဲ့အပိုင်းအဲ့ဒါကိုပฏิလောမပရိစ္ဆသမုပ္ပါဒ်သဘောတရားလို့ခေါ်ပါတယ်နော်အဝိဇ္ဇာအကျွမ်းမဲ့ချုပ်သွင်းခြင်းကြောင့်သင်္ခါရအကျွမ်းမဲ့ချုပ်တယ်သင်္ခါရချုပ်ခြင်းကြောင့်ဝိညာဉ်ချုပ်တယ်ဝိညာဉ်ချုပ်ခြင်းကြောင့်အနံ့ရုပ်ချုပ်တယ်စသဖြင့်ချုပ်စဉ်ကိုလှမ်းကြည့်တဲ့အခါဒါကပထမနည်းခုနကပဠိစာသမုပ္ပါဒ်ပဉ္စမနည်းနဲ့ပြောတော့အဝိဇ္ဇာချုပ်ခြင်းကြောင့်ရုပ်ချုပ်ဤတဏှာချုပ်ခြင်းကြောင့်ရုပ်ချုပ်ဤဥပါဒံချုပ်ခြင်းကြောင့်ရုပ်ချုပ်ဤသင်္ခါရချုပ်ခြင်းကြောင့်ရုပ်ချုပ်ဤသံချုပ်ခြင်းကြောင့်ရုပ်ချုပ်ဤလို့အဲ့ဒီလိုအကြောင်းတရားတွေချုပ်သွားတော့အကျိုးတရားတွေချုပ်ခြင်းမှုကိုလှမ်းကြည့်တော့ဟုတ်နောင်အရတမေရမယ်အချင်းကမဝိဇ္ဇာတနာဥပဒံတိခရကံဒီအကျွမ်းမဲ့ထုတ်သွားခြင်းကြောင့်ပရိနိဗ္ဗာန်သစ္တိရဲ့နောက်ွယ်နောက်ဆွဲပါနော်ယုတ်ဒီနန္ဒီရဲ့နောင်တစ်ခါမဖြစ်သောချုပ်ခြင်းဖြင့်ချုပ်ခြင်းမှုကိုမြင်အောင်လှမ်းကြည့်ပြီးတော့ရှုတဲ့ရှုခွက်ဘဝပြည့်စုံရေးအတွက်ချုပ်ခြင်းကိုကြည့်တဲ့အပိုင်းပဲနော်လုပ်ငန်းဝင်တစ်ခုလုပ်တယ်အကြောင်းတရားထင်ရှားဖြစ်တော့အကျိုးတရားထင်ရှားဖြစ်တော့တွေ့ပြီဒီလိုပဲဖြစ်တော့မလားမချုပ်တော့ဘူးလားလို့ယောဂီကညွှန်လင့်လာတယ်နော်အဲ့ဒီတော့ဖြစ်စဉ်ကိုတွေ့ရင်အကြောင်းတရားနဲ့ချုပ်သွားရင်အကျိုးတရားနဲ့ချုပ်တဲ့ချုပ်စဉ်ကိုလည်းယောဂီကသိတင်လာတယ်သိလိုက်တဲ့အချိန်ကမှလှမ်းကြည့်တော့မြင်မှာဩဒီချုပ်တဲ့နေရာရောက်အောင်ငါသွားဖို့ဆိုတဲ့ငါပြစ်လို့ရမယ်လုပ်ငန်းခွင်လေးဒီအရတမဲ့ရောက်အောင်ကြိုးစားရတော့မယ်ဆိုတဲ့အပိုင်းပေါ်လာတယ်တွန်းအားရပဲနော်ဒီတော့ဖြစ်စဉ်တော့တွေ့တယ်ချုပ်စဉ်ကိုမတွေ့ဘူးဆိုရင်တော့မှန်းဆက်ပြီးသိနေရမယ်ပုံစံမျိုးဆိုတော့သိပြီယောဂီမှာအားလည်းမကျက်နော်ဒီတော့ဒီဖြစ်စဉ်ချုပ်စဉ်တွေကိုဒီဘိုက်နဲ့ကမြင်အောင်လှမ်းပြီးသိချင်တယ်တော့ဗနိစ္စသမုပ္ပန်နည်းနဲ့ပရမန်နည်းနဲ့ဘုရားရှင်ဟောထားတာကအဝိဇ္ဇာချုပ်တော့သင်္ခါရချုပ်တယ်သင်္ခါရချုပ်တော့ဝိညာဉ်ချုပ်တယ်ဆက်တူပြီးဟောထားတာဖြစ်စဉ်ကိုဟောတော့မှအစဉ်တိုင်းဟောဆိုတော့ချုပ်စဉ်မှလည်းအစဉ်တိုင်းဟောမှတရားဝါဒီကသဘောကျမှာမဟုတ်လို့ဟောတာတကယ်တော့အဝိဇ္ဇာချုပ်နိုင်တဲ့နည်းဒီပိုင်းနဲ့ချင်းပရိစ္ဆေသမုပ္ပါဒ်အင်္ဂါ၁၂ရလုံးကအကုန်လုံးချုပ်သွားတာပဲသူ့အစင်းနဲ့သူချုပ်သွားတယ်နော်သူ့အစင်းနဲ့သူချုပ်တဲ့ဆိုတော့အဝိဇ္ဇာချုပ်ပြီးနေတဲ့ဒီပြင်းနေတဲ့ကိရိတာကိုအလုံးချုပ်သွားတယ်ကိရိတာချုပ်ရင်ကံဒီလေကုန်သွားတယ်ကံကုန်ပြီနဲ့ဝိဘေတရားတွေကတော့အတိတ်ကကံအရှင်မမကုန်သေးနောက်ထပ်အကျိုးပေးမဲ့ကံကုန်သွားတယ်အတိတ်ကလက်ရှိအကျိုးပေးသက်ဖြစ်နေတဲ့ကံရဲ့အရှင်မကတော့ပြိဋိဘာနာသုတိအထီတော့ဆက်လက်အကျိုးပေးနေဦးမှာဖြစ်တယ်နော်အဲ့ဘယ်နည်းဘာနဲ့သူဒီအနောက်ပိုင်းကျရင်တော့အလုံးချုပ်သွားလိမ့်မယ်အဲ့ဒီချုပ်ရင်းမှုကိုယောဂီကမြင်အောင်နှမ်းပြီးကြည့်ရနော်အဲ့ဒီတော့ဒီအတိတ်နာကရှုမှာကိုမရှုရင်ဒီအနိလောမပရိစ္ဆသမုပ္ပါဒ်သဘောတရားနဲ့ဒီပတိလောမပရိစ္ဆသမုပ္ပါဒ်သဘောတရားတွေကိုယောဂီရဲ့ဉာဏ်နဲ့မှသင်ရှားနိုင်ပါမလားသင်ရှားနိုင်မှာသင်ရှားတဲ့နည်းတစ်ခုတော့ရှိတယ်ဘယ်လိုသင်ရှားလဲသူများပြောတဲ့လွမ်းတဲ့နည်းပဲဟုတ်တယ်မလားကိုယ်တိုင်မျက်မှောက်ဖက်ဖို့ပြီးတဲ့နည်းကတော့ဘယ်လိုမှမဖြစ်နိုင်ဘူးဘုန်းကြီးကဗလင်မောင်ကထိုင်အောင်လိုက်လို့အဝိဇ္ဇာကြောင့်တင်ခါရဖြစ်တဲ့တကကြီးမှတ်ထားဆိုမမဖျားဆိုတဲ့နီးလောက်တော့ပြီဟုတ်တယ်မလားဟာအဝိဇ္ဇာချုပ်လို့ချင်းတင်ခါရချုပ်တယ်မမဖျားဆိုတဲ့နီးလောက်နဲ့တော့ပြီကိုရင်မျက်မှောက်ဖွင့်ဖို့ပြီးတဲ့အဆင့်ကတော့ဘယ်လိုမှမဖြစ်နိုင်ဘူးကိုကြီးမကကိုရင်မျက်မှောက်ဖွင့်ဖို့ပြီးတဲ့အဆင့်ကိုဟောနေတယ်နော်ပြည့်စည်ရတော့ဥရိယဒသနာအကြောင်းတရားအဖြစ်ဖြစ်မှုကိုမြင်နေပြည့်စည်ရတော့ဝရဒသနာအကြောင်းတရားအဖြစ်ချုပ်မှုကိုမြင်တယ်လို့သူကဒီလိုအတိအကျပြောနေတာနော်သူများအပြောနဲ့လွမ်းတဲ့အပိုင်းမဟုတ်ဘူးနော်ကဲနောက်တစ်ခုခဏတောပနာဥဒိယဘယတတနေနပရိစ္ဆာသမုပ္ပါဒဓမ္မပကတဟောတိသင်္ခတာလက္ခဏဝါဘောဓတောဥဒိယဘယဝန္တောဟိသင်္ခတာတေသပရိစ္ဆာသမုပ္ပါဒတိဘာပြောတယ်လဲခဏတော့ခဏအဖြစ်ဥရိယဘုရားတသနိနာဖြစ်မှုပြမှုကိုရှုမြင်ခြင်းဖြင့်ပရိစ္ဆသမုပ္ပန္နဓမ္မပရိစ္ဆသမုပ္ပန္နတရားတို့သည်ပါကတသင်္ချာလာကုန်သည်ဟောသည့်ဖြစ်ကြလေကုန်၏ခဏအဖြစ်ဖြစ်ပြရှုတယ်ခဏကကြည့်ပါအဝိဇ္ဇာဖြစ်ခြင်းကြောင့်ယုတ်ဖြင့်အဝိဇ္ဇာချုပ်ခြင်းကြောင့်ယုတ်ချုပ်၏အဝိဇ္ဇာလည်းဖြစ်ပြအနိစ္စယုတ်လည်းဖြစ်ပြအနိစ္စယုတ်ဖြစ်ပြအနိစ္စနော်အဲ့ဒီဖြစ်ပြကိုရှုတာတဲ့ခဏအဖြစ်ဖြစ်မှုပြမှုကိုရှုအဲ့ဒီလိုခဏအဖြစ်ဖြစ်မှုပြမှုကိုရှုလို့မြင်နေတဲ့ယောဂဝတ္တရာပုဂ္ဂိုလ်ရဲ့တဏ္ဍာမှာဖြစ်လာတယ်ပဋိစ္စသမုပ္ပန္နဓမ္မပါကတာဟောတိ ပဋိစ္စသမုပ္ပန္နာဓမ္မအကြောင်းတရားတို့ကိုဆွံ့ပြီးခဲ့ဖြစ်ပေါ်လာကြကုန်သောအကျိုးတရားစုတို့သည်ဘာင်္ဂတာသင်္ချာလာကုန်သည်ဟွန်ကြီးဖြစ်ကြလေကုန်၏အကြောင်းတရားကိုအစွဲ့ပြုပြီးဖြစ်ပေါ်လာတဲ့အကျိုးတရားတွေသင်္ချာခုနကအဝိဇ္ဇာဖြစ်ခြင်းကြောင့်ယုတ်စီအဝိဇ္ဇာချုပ်ခြင်းကြောင့်ယုတ်ချုပ်၏ယုတ်တရားတို့၏ဖြစ်မှုပြတ်မှုမြင်အောင်ရှုဖြစ်တာကိုလည်းရှုတယ်ပြတ်တာကိုလည်းရှုတယ်ဖြစ်ပျက်ကိုလည်းမြင်အောင်ရှုအဲဒီလိုရှုလိုက်တဲ့အပိုင်းမှာဒီယုတ်တရားဖြစ်မှုပြတ်မှုကိုရှုနေတဲ့ပုဂ္ဂိုလ်ရဲ့တဏ္ဍာမှာပရိစ္ဆသမုပ္ပန္နတရားတွေသင်္ချာလာတယ်အကြောင်းတရားကိုအစွတ်ပြုပြီးဖြစ်ပေါ်လာတဲ့တရားကိုပရိစ္ဆသမုပ္ပန္နတရားလို့ခေါ်တယ်ဒီတော့အဝိဇ္ဇာဖြစ်ခြင်းကြောင့်ယုတ်ဖြစ်အဝိဇ္ဇာချုပ်ခြင်းကြောင့်ယုတ်ချုပ်ဤဒါကအကြောင်းတရားအခင်ဖြစ်ဖြစ်ရှုယုတ်တို့ဤဖြစ်ခြင်းဖြစ်ခြင်းသဘောလို့ဒီလိုရှိလိုက်တဲ့အပိုင်းကတော့အကျိုးယုတ်များတို့ရဲ့ခဏအခင်ဖြစ်မှုပြတ်မှုကိုရှုအဲဒီလိုခဏအခင်ဖြစ်မှုပြတ်မှုကိုရှုနေတဲ့ပုဂ္ဂိုလ်ရဲ့မန္တမှာဒီအဝိဇ္ဇာဖြစ်လို့ဒီယုတ်ကဖြစ်တယ်ဒီအဝိဇ္ဇာချုပ်လို့ဒီယုတ်ကချုပ်တယ်ဆိုတော့အဲဒီဖြစ်ခြင်းချုပ်ခြင်းကိုလည်းမြင်ထားတယ်မြင်ပြီးတော့ဒီယုတ်နဲ့ဒီယုတ်တရားရဲ့ဖြစ်မှုပြမှုကိုလည်းထလန်းပြီးသိချင်းတက်ပြီးမြင်တယ်။မြင်လိုက်တဲ့အချိန်ကမှဒီယုတ်ကပဋိစ္စသမုပ္ပါဒ။ဟောအဝိဇ္ဇာဒနာဥပါဒံဒိက္ခာရကံစတဲ့အကြောင်းတရားတွေကိုအစွဲ့ပြုပြီးတော့ဒီယုတ်ကဖြစ်နေရတာကိုဆိုပြီးတော့အကြောင်းတရားတွေထင်ရှားဖြစ်ခြင်းကြောင့်အကျိုးယုတ်တည်းရဲ့ထင်ရှားဖြစ်မှုလို့ခေါ်ဆိုအပ်တဲ့သဘောဝါကိုမြင်တဲ့အခါဒီယုတ်တရားတွေပဋိစ္စသမုပ္ပါဒအတရားတွေပဲ။အဝိဇ္ဇာတနာဥပါဒသင်္ခါရကံစတဲ့ဒီအကြောင်းတရားတွေကိုကျွဲ့မြည်ပြီးမှဖြစ်ပေါ်လာတဲ့သဘာဝတွေပဲဆိုပြီးဉာဏ်နဲ့မှရှင်းလာနော်အဲဒီပရိစ္ဆသမုပ္ပါဒသဘောတွေထင်ရှားလာတဲ့အခါမှာဘာဖြစ်လို့ထင်ရှားရလဲလို့မေးတော့သင်္ခါရလက္ခဏာဝါဘောဓတော်သင်္ခါရလက္ခဏာတွေကိုဉာဏ်ပညာမျက်စိဖြင့်ကိုယ်တိုင်မြင်ဖို့ထွန်းဖို့သိနေလို့ဘာသင်္ခါရလက္ခဏာလဲဆိုတော့ဒီကဆရာတော်ကရှင်းထားတယ်ရာမရဏဘိက္ခုအနိစ္စံတင်္ဂတံပဋိစ္စသမုပ္ပန္နံသတိဖြင့်ရှင်းတယ်နော်အဲဒီတော့ရာမရဏကနေဇာတိဇာတိကနေပြီးတော့ဘဝသတိဖြင့်ပဋိစ္စသမုပ္ပန္နအင်္ဂါယတိကိုဖျားရှင်ကရာမရဏဘိက္ခုအနိစ္စံတင်္ဂတံပဋိစ္စသမုပ္ပန္နံသတိဖြင့်အကုန်လုံးပဋိစ္စသမုပ္ပန္နဆိုပြီးဟောတယ်ဒီတော့အဝိဇ္ဇာဖြစ်ခြင်းကြောင့်သင်္ခါရဖြစ်အဝိဇ္ဇာကအကြောင်းတရားသင်္ခါရကအကျိုးတရားဒီသင်္ခါရဟာအကျိုးတရားဖြစ်ခြင်းကြောင့်သူကအဝိဇ္ဇာဆိုတဲ့အကြောင်းကိုအစွဲ့ပြုပြီးဖြစ်ရတယ်သူကပရိစ္ဆေသမုပ္ပန္နတရားလို့ခေါ်တယ်။သင်္ခါရဖြစ်ခြင်းကြောင့်ဝိညာဉ်ဖြစ်သင်္ခါရကအကြောင်းတရားဝိညာဉ်ကအကျိုးတရားဒီဝိညာဉ်ဒီသင်္ခါရဆိုတဲ့အကြောင်းတရားကိုအစွဲ့ပြုပြီးဖြစ်ပေါ်ရလို့သူကပရိစ္ဆေသမုပ္ပန္နလို့ခေါ်ရတယ်။ဒီတော့အဝိဇ္ဇာကိုထောက်လိုက်ရင်သင်္ခါရကပရိစ္ဆေသမုပ္ပန္နအဝိဇ္ဇာကပရိစ္ဆေသမုပ္ပါဒသမုပ္ပါဒတရားနော်အဝိဇ္ဇာကပရိစ္ဆေသမုပ္ပါဒတရားသင်္ခါရကပရိစ္ဆေသမုပ္ပါဒတရားသင်္ခါရနဲ့ဝိညာဉ်ကိုထောက်လိုက်တော့ဝိညာဉ်ကိုထောက်လိုက်လို့ရှိရင်သင်္ခါရကပရိစ္ဆေသမုပ္ပါဒအကျောင်းတရားဝိညာဉ်ကပရိစ္ဆေသမုပ္ပါဒအကျိုးတရားပြန်ဖြစ်သွားတယ်နော်ဒါအကျောင်းဖြစ်လိုက်အကျိုးဖြစ်လိုက်ဒီလိုသွားနေတဲ့အဖြစ်နဲ့ဒီတော့အဝိဇ္ဇာကြတာအကျောင်းတစ်ခွက်ပဲအကျိုးမရှိတော့ဘူးလားဆိုတော့အာတဝတမှုရိယအဝိဇ္ဇာတမှုရိယဆိုဟောထားတဲ့သူ့လည်းဆိုင်အကြောင်းတရားရှိပါတယ်နော်အာတောတရားတွေတိုးပေါ်ခဲ့ရင်တော့အဝိဇ္ဇာလည်းတိုးပေါ်လာတာပဲနော်ဒါကြောင့်အာလုံးကြီးသူကအကြောင်းဘက်မှယက်တီကဲသူကအကြောင်းတရားလို့ခေါ်နိုင်တယ်အကျိုးဘက်မှယက်တီကဲအကျိုးတရားလို့လည်းခေါ်နိုင်တယ်နှစ်ခုပဲနော်အဲ့ဒီပရိစ္ဆေသမုပ္ပါဒသဘောတရားတွေကိုဘုရားရှင်ကအနိစ္စလို့လည်းသုံးခေါ်ထားတယ်သင်္ခတလို့လည်းခေါ်ထားတယ်ဘာဖြစ်လို့သင်္ခတလို့ခေါ်ရလဲသင်္ခတလို့သိလောက်တဲ့အမှန်အတန်သုံးခုဒီတရားတွေမှာရှိတယ်။သင်္ခတလို့သိလောက်တဲ့အမှန်တရားတွေကဘာတွေလဲ။ဒီနိမာနိဘေခွေသင်္ခတတသင်္ခတလက္ခဏာတွေဥပ္ပါဒောပညာယတိဝေယောပညာယတိသိတတအညတ်ထတံပညာယတိဖြစ်မှုဥပ္ပသင်္ချာရှိ။ပြတ်မှုဘင်းသင်္ချာရှိ။ဒီနေတဲ့ဒီကာလမှာပြတ်မဲ့ဘင်္ဂလဘက်သို့ရင်လဲနေတဲ့သဘောသင်္ချာရှိအဲဒီတော့ဖြစ်တဲ့အခိုက်အတန့်ကနေပြည့်မဲ့ဘက်ကိုညင်လဲနေတဲ့သဘောဝကိုအညတ်ထတ္တလို့သုံးတယ်နော်ထိတ္တတအညတ်ထတ္တဒီနေတဲ့ဒီကာလကနေပြည့်မဲ့ဘက်ညင်လဲနေတဲ့သဘောဝလေးနော်အဲဒီတော့ပေါင်းလိုက်တော့ဖြစ်မှုရဲ့တည်မှုရဲ့ပြည့်မှုအဲဒီအမှန်အတန့်သုံးခုရှိနေတဲ့တရားမှန်သမျှကိုသင်္ခတတရားလို့ဘုရားရှင်ကသတ်မှတ်ပြီးဟောတယ် ဒီခြင်းကမှာယောဂီပုဂ္ဂိုလ်ကခန္ဓာမှာဆက်တဲ့လက်ဖြစ်ပြီးပြနေတာကိုမြင်တော့ဒီသင်္ခတတို့ရဲ့လက္ခဏာကိုသွားပြီးမတွေ့ဘူးလား?တွေ့နေပြီ။သင်္ခတလက္ခဏာကိုကိုယ်နဲ့မြင်ဖို့ဆင်ဖို့ပြီးသိနေနော်။ဒါကြောင့်ဥနိယဗျာဝန္တောဟိသင်္ခတတေသပရိစ္ဆာသမုပ္ပန္နသင်္ခတဆိုတာကဥနိယဗျာဝန္တဖြစ်မှုပြမှုဆိုတဲ့သဘာဝရှိတယ်ဖြစ်မှုပြမှုသဘာဝရှိတဲ့အတွက်တို့ဟာသင်္ခတတရားလည်းမှန်နေသင်္ခတတရားမှန်ခဲ့ရင်ဒီသင်္ခတတရားအလုံးကိုပဋိစ္စသမုပ္ပန္နအထမအကြောင်းတရားကိုဆွဲမိပြီးဖြစ်ပေါ်နေတဲ့ဓမ္မသဘာဝလေးလို့ဘုရားရှင်ကဟောထားတယ်နော်ဒါကြောင့်ပဋိစ္စသမုပ္ပန္နလည်းမြည်တယ်ဒီရှင်းလင်းချက်ကိုပြန်ကြည့်လိုက်တော့လေဒီအနုလောမပရိစ္ဆာသမုပ္ပါပရိလောမပရိစ္ဆာသမုပ္ပါသင်္ချာရေးအတွက်အကြောင်းအနုလောမပရိစ္ဆာသမုပ္ပါသင်္ချာရေးအတွက်အကြောင်းတရားအဖြစ်ဖြစ်မှုကိုမြင်အောင်ရှုဖို့လိုတယ်ပဏိလောမပရိစ္ဆာသမုပ္ပါသဘောတရားတွေညာထဲမှာသင်္ချာရေးအတွက်အကြောင်းတရားအဖြစ်ချုပ်မှုကိုမြင်အောင်ရှုဖို့လိုတယ်ပရိစ္ဆာသမုပ္ပါတရားတွေညာထဲမှာသင်္ချာလာရေးအတွက်ဒီပရိစ္ဆာသမုပ္ပါအင်္ဂါရနှစ်တကွပေါ့နော်ယုံဏ္ဍဓမ္မသင်္ခါရတရားတို့ရဲ့ခန္ဓာမဆက်တည်းတည်းဖြစ်ပြီးပြည့်နေတဲ့ခန္ဓာအဖြစ်ဖြစ်ပြကိုမြင်အောင်ရှုတတ်ဖို့လိုနေပြီနော်အဲ့ဒီလိုအကြောင်းအဖြစ်ဖြစ်ပြရှုနည်းခန္ဓာအဖြစ်ဖြစ်ပြရှုနည်းဆိုတဲ့နှစ်နည်းသုံးရှုွက်တို့ဖြင့်ရှုပွားသုံးတတ်တဘာမှအနုလောမပရိစ္ဆသမုပ္ပါလည်းထင်ရှားမယ်ပရိလောမပရိစ္ဆသမုပ္ပါလည်းထင်ရှားမယ်ပရိစ္ဆသမုပ္ပါနာတရားတွေလည်းထင်ရှားလာလိမ့်မယ်အဲ့ဒီလိုထင်ရှားတဲ့အချိန်ခံကြတော့မှအကြောင်းကျိုးဆိုပရိစ္ဆသမုပ္ပါသဘောတရားတွေကိုကိုယ်တိုင်မြင့်ဖို့ဆွဲဖို့သိနေတယ်လို့ခေါ်ရတယ်ကျောင်းကျောင်းဆက်ပရိစ္ဆာသမုပ္ပါဒ်သဘောတရားဒီကိုကိုယ်တိုင်မြင်ဖို့ထွန်းဖို့မသိတဲ့ရင်သာရဝဆင်းရဲဒုက္ခမှာမကြော်လန့်မလုံမြောက်ထိုင်ဘူးလို့ဘုရားရှင်ကမဟာနိဒ္ဒနာလောက်တာမှအဋ္ဌကဟောထားတယ်နော်။တရားကရာမြတ်ကလည်းကျောင်းကျောင်းဆက်ပရိစ္ဆာသမုပ္ပါဒ်သဘောတရားဒီကိုကိုယ်တိုင်မြင်ဖို့ထွန်းဖို့မသိပဲသံသရာဝဆင်းရဲဒုက္ခမှာကြော်လန့်လုံမြောက်သွားတဲ့ပုဂ္ဂိုလ်ဆိုတာအိမ်မက်ထဲတောင်မှတစ်ခါမှမရှိဘူးသေးဘူးလို့ဒီလောက်ထိဆက်ထားတယ်နော်။အဲဒါသံသရာဝဆင်းရဲဒုက္ခမှာကြော်လန့်လုံမြောက်ခြင်းတဲ့ပုဂ္ဂိုလ်တွေဒီဒီကြောင့်ကျောင်းဆက်ပရိစ္ဆာသမုပ္ပါဒ်သဘောတရားတွေကိုဟုတ်တိုင်းမှန်းစွာသိအောင်ရှိဖို့တော့လိုနေပြီ။အဲ့ဒီလိုသိရင်အတွက်ဘယ်လိုရှိပါမလဲ။အကြောင်းတရားအဖြစ်ဖြစ်ဖြစ်ရှိတယ်ရ။ခန္ဓာအဖြစ်ဖြစ်ဖြစ်ကိုရှိတယ်ရမယ်နော်။ကဲနောက်တစ်ခုဒါသစ္စာနိဗ္ဗာန်ပြီးပြီသင်္ချာပုံ။ပရိစ္ဆာသမုပ္ပါဒ်သဘောတရားသင်္ချာပုံနဲ့ပြီးတော့နောက်တစ်ခုပါလာလဲဒီလောကပြုတ်ခဲ့တဲ့နိလေဘပြန်လာတယ်နော်။ဒီချင်းကောင်ကနီးလေးပါနဲ့ထင်ရှားလာလိမ့်မယ်နော်ဘယ်လိုထင်ရှားမလဲပိစီယတောသတ္တဥဒိယတတ္တနိနာဧကတနယောပကတောဟောတိဟိတုဖလသမ္မန္တိနသန္တာတတ္တနုပိစီတဝါဘောဓတောအထာတုတုတရဩဇေတထိတ်တိမဇဟတိပိစီယတောအကြောင်းတရားအဖြင့်ဥနိယတတနိတာဖြစ်မှုကိုဉာဏ်ပညာမျက်စိဖြင့်ရှုမြင်၍နေခြင်းဖြင့်အာတ္တောယောဂဝတ္ထပုဂ္ဂိုလ်၏အတိညာ၌ဧကတနယောဧကတမိတိဘဂဝတောသင်္ချာလာတိဟောတိဖြစ်၏အကြောင်းတရားအဖြင့်ဖြစ်မှုကိုသင်္ချာရှုအဲဒီလိုရှုတဲ့ပုဂ္ဂိုလ်ရဲ့တဏ္ဍာမဧကတမိသင်္ချာလာတယ်ဘာဖြစ်လို့လဲဟိတုခဏတံတန်ဒေနာအကြောင်းနှင့်အကျိုးဆက်ဆက်လျက်တဏ္ဍာနတယုံနာတဏ္ဍာအစဉ်ဤအနုပိသေတဝါဘောဓတောမပြတ်ဆုံးမှုကိုဉာဏ်ပညာမျက်စိဖြင့်ကိုယ်တိုင်မြင်ဖို့ဆင်းဖို့သိမြင်နေခြင်းကြောင့်ဒီအကြောင်းနဲ့အကျိုးဆက်ဆက်ပြီးယုံနာတန်တန်အစဉ်နေမပြတ်မဆက်ဖြစ်မှုကိုဉာဏ်ပညာမျက်စိနဲ့ကိုယ်တိုင်မြင်ဖို့ဆင်းဖို့သိနေလို့နော်ဒီတော့အတိတ်အဆက်ဆက်အနာဂတ်အဆက်ဆက်သုံးပြီးအထိရှုတတ်ဖို့လိုနေတယ်နော်အဝိဇ္ဇာဖြစ်ခြင်းကြောင့်ယုတ်ဖြစ်ဤတနာဖြစ်ခြင်းကြောင့်ယုတ်ဖြစ်ဤဥပါဒံဖြစ်ခြင်းကြောင့်ယောဂီသင်္ခါရဖြစ်ခြင်းကြောင့်ယောဂီကံဖြစ်ခြင်းကြောင့်ယောဂီကံကယုတ်တို့ဤဖြစ်ခြင်းသဘောအဲဒီလိုအဝိဇ္ဇာဖြစ်ခြင်းကြောင့်ယောဂီကံဖြစ်ခြင်းအကြောင်းတရားအချင်းဖြစ်မှုကိုဉာဏ်နဲ့လှမ်းပြီးမြင်အောင်ရှုရှုတဲ့အပိုင်းမှာခုနကဗုဒ္ဓမအတ္တကခုနကယောဂီရဲ့ထုံးထိုင်တော့ရေကွန်စီတော်မှာစီမှုပူဇော်ပြီးတော့အမျိုးမျိုးဘဝကိုစဉ်ညုတ်တိုင်းရှင်းခဲ့တဲ့ကံလေးဆိုကြတယ်နော်သောဝိဇ္ဇာတနာဥပ္ပန္နံသင်္ခါရံဇာတိကဒီဘဝမှာပရိသန္ဓေကလယဉ်ကျေးခံမှာယုတ်တည်ဖြစ်ပြီးဘဝတစ်ချက်မှာလည်းတမစယုတ်တည်ဖြစ်လို့ဖြစ်နေတာမြင်အောင်ရှုကြ။နောက်တစ်ချက်ကူးလိုက်အောင်။ဒုတိယအဋ္ဌိကအကြောင်းပထမအဋ္ဌိကအကျို ဒုတိယအဓိမ္မာယ်ပြုစုပြထုံးခဲ့တဲ့အဝိဇ္ဇာတနာဥပဒန္တိကာရကန္တိကပရမအဓိမ္မာယ်ကမ္မဇယုတ်တိဖြစ်မှုမြင်အောင်ရှိသတိသာယုတ်ဥဒိသာယုတ်အရဟံယုတ်ဒီလေပုံစံတူပေါ့နော်နာမည်နဲ့ပုံစံတူပေါ့နောက်တစ်ဆင့်ရှိလဲဟောတတိယအဓိမ္မာယ်ပြုစုပြထုံးခဲ့တဲ့အဝိဇ္ဇာတနာဥပဒန္တိကာရကန္တိကဒုတိယအဓိမ္မာယ်ယုတ်တိနာမည်ထိခိုက်ဖြစ်တာမြင်အောင်ရှိအဲဒီလိုအတိတ်အကျဉ်းချုပ်ကိုညှက်စေလို့ပြီးရှိထားတယ်ရှုလို့အောင်မြင်နေဆိုရင်သောပုဂ္ဂိုလ်ကအတိတ်မိမိရှုလို့ရတဲ့အတိတ်၄ခုဖြစ်ခြင်း၅ခုဖြစ်ခြင်း၆ခုဖြစ်ခြင်းပေါ့နော်ရှုရတဲ့အတိတ်ကနေပြီးတော့ခုဖြစ်ဆုံးပါပိဿုပ္ပံကနေအနာကသုံးနည်းအတိအဝိဇ္ဇာတနာဥပါဒံသင်္ခါရကံစားတဲ့အကြောင်းပြတဲ့သင်္ခါရဖြစ်ခြင်းကြောင့်အကျိုးရုပ်တဲ့နာမ်တဲ့သင်္ခါရဖြစ်ပုံကိုအဆက်ဆက်ခွဲဆက်ပြီးရှုပါအဲဒီလိုဖြစ်မှုတဲ့တဲ့ကိုဉာဏ်ပညာမျက်စိဖြင့်ကိုယ်ရဲ့မျက်မှောက်ထွန်းဖော်ပြီးအောင်ရှုပြီးပြီဒါကပရိစ္ဆေသမုပ္ပါပိသမဏိနဲ့ရှုတယ်ဆိုကြပြီနော်ပရမဏိနဲ့ဆိုလို့ရှိရင်လည်းအတိတ်ကမိမိရှုပါသုံးတာလို့ရတာအတိတ်၅ခုရှိလည်း၅ခု၆ခုရှိလည်း၆ခုပေါ့အဲ့ဒီ၆ခုလောက်ကနေပြီးတော့ဥပမာဆိုရပါဆို၅ခုမြောက်အတိတ်၅ခုမြောက်အတိတ်ကအဝိဇ္ဇာတင်္ခါရအကြောင်း၄ခုမြောက်အတိတ်မှာဝိညာဉ်နဲ့ရောက်တဏ္ဍာနဖတ်တာဝရဏတနာဥပါဒံဘဝတို့ဖြစ်၅ခုမြောက်အတိတ်မှာဇာတိကရမရဏဖြစ်နည်းနည်းလေးထပ်ရှုလိုက်၄ခုမြောက်အတိတ်ကအဝိဇ္ဇာတင်္ခါရအကြောင်းသောကုမြောက်အတိတ်ကဝိညာဉ်နဲ့ရောက်တဲ့နဖတာဝရဏတနာဥပါဒံဘဝဖြစ်။နှစ်ခုမြောက်ဒီကနေ့ပြန်ကြည့်တဲ့နှစ်ခုမြောက်ဘဝကြတော့သတိကံမရဏဖြစ်။နည်းနည်းလေးဖတ်ရှုလိုက်။သောကုမြောက်ဘဝမှာပြုစုပြထုံးခဲ့တဲ့ဝိဇ္ဇာသင်္ခါရအကြောင်းဒုတိယအတိတ်ကဝိညာဉ်နဲ့ရောက်တဲ့နဖတာဝရဏတနာဥပါဒံဘဝတွေဖြစ်။ပထမအတိတ်မှာဒီသတိကံမရဏလားဖြစ်တယ်။နည်းနည်းဖတ်ရှုလိုက်။ဒုတိယအဓိမ္မာယ်ပြုစုပြထုံးထားတဲ့အဝိဇ္ဇာတင်္ခါရအကြောင်းပထမအဓိမ္မာယ်ဝိညာဉ်နဲ့ရောက်တဲ့နတ်ဖတ်တာဝရဏတနာဥပါဒံဘဝဖြစ်ပြိဿုပ္ပံမှာဇာတိကရမရဏနာဖြစ်ပြန်သုံးဘဝအခွင့်ဆက်နောက်ထပ်ထပ်ရှိတယ်ပထမအဓိမ္မာယ်ပြုစုပြထုံးထားတဲ့အဝိဇ္ဇာတင်္ခါရအကြောင်းဒီပြိဿုပ္ပံမှာဝိညာဉ်နဲ့ရောက်တဲ့နတ်ဖတ်တာဝရဏတနာဥပါဒံဘဝဖြစ်ပထမအနာဂတ်မှာဇာတိကရမရဏဖြစ်နောက်ထပ်ဒုတိယအနာဂတ်ရှင်ထပ်ရှိပြီသစ္စာပေါ်မှာပြုစုပြထုံးလိုက်တဲ့အဝိဇ္ဇာတင်္ခါရကြောင့်ပထမအနာဂတ်မှာဝိညာဉ်နဲ့ရောက်တဲ့နတ်ဖတ်တာဝေဒနာတနာဥပါဒံဘဝတွေဖြစ်တယ်။ဒုတိယအနာဂတ်မှာသတိကံမရဏဖြစ်မယ်ဆက်ပြီးအဲ့ဒီလိုကြောင်းကျွတ်ဆက်ပြီးတော့အနာဂတ်ဆုံးနေအတိရှုလိုက်တော့ရှုလိုက်တဲ့ပုဂ္ဂိုလ်ရဲ့အနန္တမှာဘာဖြစ်လဲ။အကြောင်းနဲ့အကျိုးဆက်ဆက်ပြီးတော့ယုံနာတန်တန်အဆင်ဟာပြည့်စုံမသွားဘူးဆိုတာကိုဉာဏ်ပညာမျက်စိနဲ့ကြံ့ကြည့်တော့မြင်နေပြီ။အဲ့ဒီလိုအတိတ်နဲ့ကမရှိတဲ့ပုဂ္ဂိုလ်အကြောင်းနဲ့အကျဉ်းဆက်ဆက်ပြီးတော့ဒီလိုရုပ်နာတဏ္ဍအစင်းရမပြတ်ဆက်မှုကိုသူမြင်နိုင်ပါမလားသူမြင်နိုင်နော်ဒီတော့အတိတ်နဲ့ကအတိတ်ကမင်းကြီးရှိလို့ရတဲ့ကနေအနာကဆုံးပြီးအတိတ်လှမ်းကြည့်လိုက်တဲ့အခါမှာတောက်ချောက်ကြည့်လိုက်လို့ရှိရင်ဒီရုပ်နာတဏ္ဍအစင်းကြီးတစ်ချက်ထက်ဖြစ်တစ်ချက်ထက်ဆိုတာကသူတို့ကမိစ္ဆာတရားတွေမြဲနေတဲ့တရားတွေလို့ပြောလို့ရတော့ဘောမောဟအမိရှိတဲ့ရုပ်နာတဏ္ဍအစင်းကတစ်ချက်မောဟအမိရှိတဲ့ယုံနာတဏ္ဍအစဉ်ကတစ်ချက်လူယုံနာတဏ္ဍအစဉ်ကလည်းအစဉ်အတန်းတစ်ခုပဲမောဟအမိရှိတဲ့ယုံနာတဏ္ဍအစဉ်ကလည်းအစဉ်အတန်းတစ်ခုမောဟအမိရှိတဲ့ယုံနာတဏ္ဍအစဉ်ကလည်းအစဉ်အတန်းတစ်ခုအစဉ်တန်းနှစ်ခုရွေးချယ်သွားခြင်းမရှိဘူးလမ်းကြည့်လိုက်တဲ့အချိန်ကမှဒီအစဉ်တန်းတွေကဖြစ်ဖြစ်ဖြစ်ဖြစ်နဲ့လမ်းနေတဲ့အစဉ်တန်းပဲပရောဟိတ်အစဉ်အတန်းတစ်ခုလို့ပြောတာပရောဟိတ်ဒီကောင်လေးလို့ပြောနေတာမဟုတ်ဘူးအဲ့ဒီပုံစံလိုပဲယုံနာတန်တန်အစဉ်အတန်းတစ်ခုလို့သာပြောတယ်ယုံနာတန်တန်အစဉ်အတန်းတစ်ခုဒီမိစ္ဆာတရားလို့ပြောတာမဟုတ်ဘူးဖြစ်ပြဖြစ်ပြနဲ့လာနေတဲ့သူ့အစဉ်အတန်းလေးနဲ့သူတန်းပြီးလာဒါလို့ပြောလို့နားနေတဲ့ပုဂ္ဂိုလ်လည်းရှိနားမလဲတဲ့ပုဂ္ဂိုလ်တွေထပ်ပြောလိုက်နော်ဟောအတိတ်ငါးခုပဲရှိသေးဆယ်ခုပဲရှိသေးပေါ့အဲ့ဒီအတိတ်ကနေဖြစ်ပေါ်လာခဲ့တဲ့ဘဝမနောအတ္တိလေးနဲ့အခုလက်ရှိပြစ္ဆုတ်ပါပြစ္ဆုတ်ပါဘဝမနောကြည့်တဲ့နောက်အနာကဆုံးနဲ့အတိဖြစ်ပေါ်မဲ့ဘဝမနောအကြည့်တွေကိုဥစားပြုပြီးနှမ်းရှိတယ်အဲ့ဒီအကြည့်ရဲ့ဇတိတွေကကျိုးလေးတစ်ချောင်းတန်းထားတယ်လို့တရားနဲ့ဖြစ်တယ်တရားနဲ့ဖြစ်နေတာကိုယောဂီသူတော်ကောင်းကမြင်ပြီးဆိုလို့ရှိရင်ဘယ်ယုံနဲ့တဏ္ဍအရှင်ကမိမိရဲ့ယုံနဲ့တဏ္ဍအရှင်ဖြစ်တယ်ဆိုတာယောဂီကအားနဲ့သွားသို့တော်ဒီဘဝမနောအကြည့်ကတန်းထားတယ်လို့မဟုတ်ပါဘူးဒါအများဆုံးဖြစ်တဲ့ဘဝမနောကြီးကိုပြောလိုက်ရင်ဘဝမနောကြီးရဲ့အလဲကောင်းမှာဘဝမနာကြည်ရင်ချမ်းသာပြီးတော့ထက်ကြလို့ဖြစ်နေတဲ့ဝိသိစိတ်တွေလည်းဒီတိုင်းပဲအစဉ်အတန်ဖြစ်ဖြစ်ပြည့်ပြည့်နဲ့လာတဲ့အတန်လေးအတူတူပဲ နာနေတဲ့ဒီလိုတန်းနေပြီမဟုတ်ဘူးယုတ်ဒီလေအစဉ်တန်းနေလေဖြစ်ဖြစ်ဖြစ်ဖြစ်နဲ့လာတာအစဉ်တန်းတန်းနေပဲဒါပေမဲ့ဒီအစဉ်တန်းတန်းနေကအကြောင်းမရှိဘဲနဲ့သဘာဝအလျောက်ဖြစ်နေတဲ့အစဉ်အတန်းမျိုးမဟုတ်ဘူးအကြောင်းနဲ့အကျိုးဆက်ဆက်ပြီးတော့မှဖြစ်ပေါ်နေတဲ့အစဉ်အတန်းတစ်ခုပဲဒါကြောင့်ယောဂီပုဂ္ဂိုလ်တွေကအတိတ်ကိုလက်ရှိလိုက်တဲ့အပိုင်းမှာဆိုကြပါစို့ဥဒ္ဓလဟောယောဂီတဦးရဲ့ထုံးလေးတစ်ခုပေါ့နော်တန်ဃာတော်တစ်ပါးကိုသူကဆွလုံးဆုံးလုံးနဲ့အချင်းကမဲ့သူဟာဘယ်လိုပုဂ္ဂိုလ်လဲဆိုတာကိုလှမ်းပြီးသိချက်အစိုက်ခင်းလိုက်တော့သူကကလာနော်ဘာမှအခေါ်တော့ကလာပေါ့ကလာအမျိုးသားတဦးကနေပြီးတော့မင်္ဂလာတော်တစ်ပါးကိုဆုံးလုံးနေတော့ယောဂီကဒီဘက်မှာပုဂ္ဂိုလ်နှစ်ဦးတွေ့နေပြီဆုံးလုံးတဲ့ပုဂ္ဂိုလ်လည်းတွေ့တယ်ဆုံးအလွန်ခံနေတဲ့ပုဂ္ဂိုလ်လည်းတွေ့တယ်ဒါပုဂ္ဂိုလ်ဒီမိမိဖြစ်တယ်သိဖို့မလိုဘူးလားလူတွေချင်းကကြတော့အဲ့ဒီဆုံးလုံးနေတဲ့ပုဂ္ဂိုလ်ကလည်းဒါလိဘဖန်ဆက်ယုံနံခွဲကြည့်ဆုံးအလွန်ခံနေတဲ့တန်ဃာတော်ကလည်းဒါလိဘဖန်ဆက်ယုံနံခွဲကြည့်အဲ့ဒီလိုခွဲကြည့်လိုက်တဲ့အပိုင်းမှာဆုံးလုံးနေတဲ့ပုဂ္ဂိုလ်ရဲ့ယုံနံတန်တန်အစင်းနဲ့အခုလက်ရှိတရားစုပေါင်းလို့တဲ့ဖျောက်ကြီးပုဂ္ဂိုလ်ရဲ့ယုံနံတန်တန်အစင်းနှစ်ခုကဖြစ်ဖြစ်ဖြစ်နဲ့လမ်းနေတဲ့အတန်းကတစ်ဆက်ဖြစ်တယ်ဆုံးအလုခံနေတဲ့ယဟန်တော်ရဲ့ယုံနံတန်တန်အစင်းနဲ့သူ့ရဲ့ယုံနံတန်တန်အစင်းကြတော့ဘာမှဆက်ဆက်မှုမရှိဘူးအစင်းတန်းရင်တန်းပြီးတော့တရားနဲ့လမ်းနေတာမျိုးမဟုတ်ဘူးမဟုတ်တဲ့အချိန်ခါကျတော့ဖျောက်ကြီးပုဂ္ဂိုလ်ကဘယ်ပုဂ္ဂိုလ်ဒီမိမိဖြစ်တယ်ဆိုတော့လူတွေလေးနဲ့ညံ့လိုက်ပါတယ်ဆုံးလုံးနေတဲ့ပုဂ္ဂိုလ်ကသူကမိမိယုံနံတန်တန်အစင်းဖြစ်တယ်ဆိုတော့သူကတည်သွားပြီ။အိုးပြီးတော့နည်းနည်းလေးသိကြတဲ့အပိုင်းတစ်ခုကတော့အဲဒီယုံနံတန်တန်အစင်းမှာယုတ်တဲ့နည်းနည်းကိုတစ်ဖန်ပြန်ပြီးတော့တက်ခွဲကြည့်လိုက်တဲ့အခါအတိတ်ဘဝကနန္တတတိအစင်းလေးတွေကိုရှိတော့ရပြီဆိုရင်သူပုဂ္ဂိုလ်ကဘာပြောတတ်လဲ။အတိတ်ဘဝမှာဖြတ်မှတ်ခဲ့တဲ့စိတ်တွေစိတ်ထားလေးတွေဖြစ်ခဲ့တဲ့စိတ်တွေစိတ်ထားလေးတွေနဲ့အခုပြစ္ဆုတ်ဘဝမှာဖြစ်ပေါ်နေတဲ့စိတ်တွေစိတ်ထားဟာတော်တူတယ်။ဟော။ဘာဖြစ်လို့လဲ။ဝါရဏဘာကြီးစတဲ့ဟိဝတိတလေလုံချမ်းမြေဤနော်အတိတ်ကဒေါသဖြစ်သိအကောင်းတဲ့ပုဂ္ဂိုလ်အဲ့ဒီအရှင်ဟောဒီဘောအတိဟာလာသိဒေါသကြီးတဲ့နိမယချင်းညာဖြစ်ရင်အရင်ခွင့်နေကြီးကိုညိုက်တဲ့ပုဂ္ဂိုလ်တွေဒီကကြီးမြင်မှုလိမ့်မယ်ချင်းနော်ခွင့်နေကြီးနဲ့ဘာဆိုင်လဲဟင်မဆိုင်ပါဘူးဟုတ်တယ်မလားဒါနဲ့ကြီးတော့လေသူကပြန်ဖန်ပြီးတော့ကြီးရမရှိတော့နိုင်နာကိုလိုက်ပြီးနှင်းနေတဲ့သဘောပဲနော်အတိတ်ကလောကကြီးကိုသိထောင်ခဲ့တဲ့ဒီပုဂ္ဂိုလ်ဒီပုဂ္ဂိုလ်နောဘကြီးတဲ့ပုဂ္ဂိုလ်ဖြစ်တယ်အတိတ်ကသောတတ္တိဆံရံပြီးတော့ကံတကုကြီးကိုသိထောင်ခဲ့တဲ့ဒီကံကအကျိုးပေးရင်ဒီပုဂ္ဂိုလ်သောတတ္တိကြီးဟုတ်လားဉာဏ်ွေကံပါလားအတိတ်ကစိတ်ရင်းစိတ်ချမိမိကိုယ်ကိုမိမိအမြဲတမ်းလှက်ပတ်တတ်မိမိဘုဂမိမိလက်ပတ်တတ်တယ်ဆိုတာကလည်းဒီနားလည်းလိမ့်မယ်ဖြစ်တယ်။တရားရည်ဟာမိမိမကောင်းလို့တိတ်ပြီးမဖြစ်ဘူး။မိမိကိုအကောင်းလို့ပဲအများအားဖြစ်နေတယ်တချို့အများအားဖြင့်။အဲဒီစိတ်ကြီးစိတ်တတ်ရှိတဲ့ပုဂ္ဂိုလ်ဒီဘဝမှာသူ့စိတ်ကြီးစိတ်ချပြန်အကျက်ချကြည့်။သူကအများအားအကောင်းပဲလား။သူမကောင်းတဲ့တခုမှမရှိဘူးလို့သူ့ကိုယ်သူကအများအားဖြစ်နေ။ချက်ပုံကဘေးကတည်းကဒီပုဂ္ဂိုလ်ဟာဘယ်လိုပုဂ္ဂိုလ်ဆိုတာအကျက်ချရင်ထပ်လို့ရနေတာ။တို့ဟာလည်းသူကတော့သူအကောင်းပဲသာဖြစ်လို့လေတန်ခွေတန်ခွေတန်ခွေနော်တန်ခွေတွေကသူကတက်ပြီးပါလာတာအဲ့ဒီတန်ခွေတွေကတက်ပါလာတော့အဲ့ဒီစိတ်ရင်းစိတ်ထားလေးတွေနဲ့ဘုပိစ္ဆုတ်ပံစိတ်ရင်းစိတ်ထားလေးတွေအတူတူနေကြကိုတော့တော့ပြီးတွေ့ရတယ်ဒီလိုဆိုရင်အရှင်ပြဒီတန်ခွေတွေဖြစ်လို့မရတော့ဘူးလားလို့မြင်ဆက်ရှိအဲ့ဒီမကောင်းတဲ့တန်ခွေနေရာမှာအကောင်းတန်ခွေအစားထိုးတတ်ဖို့လိုတယ်အဲ့ဒီလိုအစားထိုးတဲ့အပိုင်းမှာမကောင်းတာကမကောင်းဘူးလို့တော့လက်ခံတတ်ဖို့လိုတယ်။မိမိရဲ့စိတ်နဲ့ထိတဲ့ကမကောင်းဖြစ်နေတဲ့ရင်ကိုယ့်စိတ်နဲ့ထိတဲ့ကကောင်းပါတယ်လို့ယူဆထားရင်ဘယ်လိုကျင်တော့ဒီစိတ်ထားကမကောင်းတဲ့စိတ်ထားဒါကကုသိုလ်တရားဒါကအကုသိုလ်တရားဒီအကုသိုလ်တရားကငါပေးရမယ်ဒီကုသိုလ်တရားကငါပေါ်မြှောက်ရမယ်ဒါတော့လက်ခံဖို့လိုတယ်။အကုသိုလ်တရားဖြစ်ပါလိမ့်မယ်ဒီအကုသိုလ်တရားကိုအားသိကောင်းတယ်ငါတွတ်တော့စိတ်ထားကောင်းတဲ့ပုဂ္ဂိုလ်တွေပါကိုယ့်ကိုယ်သိအထင်ကြီးနေအဲ့ဒီလိုပုဂ္ဂိုလ်ဒီပုဂ္ဂိုလ်နောက်တဲ့ဒီစိတ်ထားမကောင်းတဲ့စိတ်ထားကြီးဖြစ်ပြီးလို့ဖြစ်တာသူ့တန်တော့ဖြစ်နေပါမှာမဖြစ်နိုင်ဘူးဓာတတိသာနော်ဒါကြောင့်ဒါကကုသိုလ်လို့ပြီးဖို့လိုတယ်အရင်ကြည့်ဒါကအကုသိုလ်လို့ပြီးဖို့လည်းအဲ့အရင်ကြည့်ပြီးပြီးရင်ဘယ်နဲ့အောင်ကျင့်ဖို့ဆိုတော့ပို့ပြီးတော့အရင်ကြည့်တယ်နော်အဲ့ဒါအဲ့ဒီရုပ်နာတန်တန်အစဉ်လေးတွေက မပြောင်းလဲဆက်တယ်ဆက်အပ်ပြီအကြောင်းနဲ့အကျိုးဆက်ဆက်ပြီးဖြစ်ပေါ်နေတာကိုယောဂီကကိုယ်တိုင်မျက်မှောက်ဖွင့်ဖို့တည်ပြီအဲ့ဒီလိုပြီးလိုက်တော့အရှင်ဘုရားဘာမှတန်ဖိုးရှိတယ်လို့မြေကမလို့ဘူးလားအထသောသူတရံဥစ္စေတအတိချင်းပဇဟတိအထသောသူပြိမိယအခဏံသောသူတရံအလွန်အလွန်ကောင်းမှုစွာဥစ္စေတအတိချင်းဥစ္စေတဒိဋ္ဌိကိုပဇဟတိပြဆွ့နိုင်၏။ဘင်းပြတ်သွားတဲ့ခေါဟုတ်ပဲဘာမှမရှိပါဘူးလို့လက်ခံထားတဲ့ဒီဥစ္စေတအတိချင်းကိုကောင်းကောင်းပြဆွ့လို့ရသွားတယ်။ဒီကိစ္စကြီးငါကြည့်ပေါ့နော်။ဘဝရီဟာဒီလိုဖျားရှင်ရဲ့နိဗ္ဗာန်ရဲ့စနစ်အတိုင်းမကျင့်လို့အတိမှမရဘူးဆိုရင်ဒီဥစ္စေတအတိတိနေပေတဲ့ကိုခမျက်မျက်ပြန်ပြီးရောက်မသွားနိုင်ဘူးလားအကြောင်းမလှရင်ရောက်တတ်နော်ငယ်ငယ်ကတည်းကပြောချင်လို့တော့မဟုတ်ပါဘူးနော်သဘောတရားတစ်ခုကိုသင်ချောင်းအောင်ပြောရင်ပေါ့ဥစ္စေတအတိတိဓမ္မတွေကအများအပြားလေဝဲဓမ္မတွေနဲ့တက်အဲ့ဒီလေဝဲဓမ္မတွေကိုဘယ်နေရာကမွေးထုတ်ပြလိုက်တာတကယ်လို့နေမျိုးကမွေးထုတ်ပြလိုက်တာပါအများအပြည့်နော်အဲ့ဒီတကယ်လို့နေမျိုးကနေပြီးတော့လောကဓမ္မအင်အားစုဖြစ်သွားတဲ့ဒီပုဂ္ဂိုလ်တွေကဘယ်လိုပုဂ္ဂိုလ်တွေလို့ပြန်ပြီးဆန်းကျင်ကြည့်လိုက်တော့ဘုဒ္ဓဘာသာမိသားစုကမွေးထုတ်လိုက်တဲ့တာဏမီတွေညာကြဘုဒ္ဓဘာသာအင်အားစုတွေကနေပြီးတော့လောကဓမ္မတွေဖြစ်သွားကြတယ်ဆိုတာကဥစ္စေတအတိတိတော့ဉာဏ်သွားကြဘာဖြစ်လို့လဲအကြောင်းတရားတွေသင်ချင်ဖြစ်ခဲ့ရင်အကျိုးတရားသင်ချင်ဖြစ်ပုံဆိုတဲ့အကြောင်းအဖြစ်ဖြစ်ဖို့ကိုဉာဏ်ပညာမျက်စိမျက်စိဖြင့်ကိုယ်တိုင်မျက်မှောက်သင်ဖောက်ပြီးမသိဘူးမသိတဲ့အတွက်ဥစ္စေတဒိဋ္ဌိဘက်ကိုယဉ်ကျေးသွားအကျိုးယူပြကိုယ်တိုင်မျက်မှောက်သင်ဖောက်သိကြမယ်ဆိုရင်တော့ဘဝဆိုတာတစ်ခက်နဲ့ခေါင်းအကျမှာပဲရှိတယ်ခေါင်းဟုတ်ပဲဘာမှမရှိပါဘူးဆိုတဲ့ဒီဥစ္စေတဒိဋ္ဌိကြီးကိုပြန်နိုင်တဲ့ဆောင်းရည်ပေါ်မလာနိုင်ဘူးလားပေါ်လာနိုင်တယ်ဒီကကြီးရင်းမိလို့ရတဲ့ဒါနမီလေးတွေကိုနော်မင်္ဂန်းရဲ့အတိတ်ဉာဏ်တွေသိကျင်နေစင်းတဲ့ဒီဥစ္စေတဒိဋ္ဌိတက်ဆင်းနေတဲ့စွမ်းအားရှိတဲ့ဒီအတိတ်ဉာဏ်တွေရအောင်စွန့်ပို့ပြီးတော့မကောင်းဘူးလားဒီကောင်းနေမိမိကိုယ်တိုင်လည်းဒီအတိတ်ဉာဏ်တွေရရှိအောင်ကြိုးစားထားဖို့မကောင်းဘူးလားဒီကောင်းနေဒီကောင်းနေသို့တော့တခါကြီးဒီအတိတ်ဉာဏ်ရရှိရတာခုနကပြောခဲ့တဲ့အတိုင်းပဲအကြောင်းတရားသင်္ချာဖြစ်တဲ့အတိတ်ဉာဏ်သင်္ချာဖြစ်ပုံကိုအတိတ်အဆက်ဆက်ကနေအနန္တဆုံးသည့်အတိတ်ရှုနိုင်မှဒီအတိတ်ဉာဏ်ကရောက်အဋ္ဌင်္ဂကကိုမရှိဘုံမှာဘူးဆိုတဲ့ပုံသေးမူကိုကိုယ်ပဲသိတတ်နေတဲ့ပုဂ္ဂိုလ်အဖို့ဒီအဋ္ဌင်္ဂရဖို့ဆိုတယ်အမှန်တန်ချက်သွားလို့နော်။ဒါနောက်တစ်ခုခဏတော့ဥဒယံသတ္တနိနအနန္တအနယောပကတောဟောတိနဝနဝနာဥပါဒဝဘောဓတောခဏတော့ခဏအဖြင့်ဥဒယသတ္တနိနဖြစ်မှုကိုဉာဏ်ပညာမျက်စိဖြင့်ရှုမြင်၍နေခြင်းဖြင့်နန္ဒတမယောနန္ဒတနိဒီပကတောသင်္ခါရတိဟောတိဖြစ်၏။ခဏအဖြစ်ဖြစ်ဖို့ကိုစမ်းကြည့်ခဏအဖြစ်ဖြစ်မှုဆိုတာကဘယ်နှကအဝိဇ္ဇာဖြစ်ခြင်းကြောင့်ယုတ်ဖြစ်ဤတဏှာဖြစ်ခြင်းကြောင့်ယုတ်ဖြစ်ဤဥပါဒံဖြစ်ခြင်းကြောင့်ယုတ်ဖြစ်ဤသင်္ခါရဖြစ်ခြင်းကြောင့်ယုတ်ဖြစ်ဤကံဖြစ်ခြင်းကြောင့်ယုတ်ဖြစ်ဤဒီဘက်ကအကြောင်းတရားအဖြစ်ဖြစ်မှုရှိတာယုတ်တို့ကမ္မကယုတ်တို့ဤဖြစ်ခြင်းတဘောဆိုရှိတယ်ခဏအဖြစ်ဖြစ်ဖို့ကိုရှိတယ်အဲဒီလိုအတိတ်ကနေအနာဂတ်ဆုံးသည့်အတ္တိအကြောင်းအဖြစ်ဖြစ်ပုံကိုလည်းရှိတယ်အကျိုးယုတ်ဒီနန္ဒရဲ့ခဏအဖြစ်ဖြစ်ဖို့ကိုလည်းမြင်အောင်ရှုအဲဒီလိုအဖြစ်ကိုမြင်အောင်ရှုနေတဲ့ပုဂ္ဂိုလ်ရဲ့တဏ္ဍာမှာခဏအဖြစ်အဖြစ်ကိုရှုနေတဲ့ပုဂ္ဂိုလ်ရဲ့တဏ္ဍာမှာနဝနာဝနာအလေးအလေးသောယုံနာဓမ္မသင်္ခါရတရားတို့ဤဥပ္ပန္နဝဘောဓတော်ဖြစ်မှုကိုကိုယ်တိုင်မြင်ဖို့သင်ဖို့တည်မြင်နေခြင်းကြောင့်ဒီအလေးအလေးသောပရမတ္ထတရားတွေရဲ့ဖြစ်မှုကိုဉာဏ်ပညာရဲ့ရှိတဲ့ကိုယ်တိုင်မြင်ဖို့သင်ဖို့ပြီးသိတယ်အဲ့ဒီလိုသိနေတဲ့အတွက်ကြောင့်သောပုဂ္ဂိုလ်ရဲ့မန္တမနန္ဒတာကြီးသင်္ခါရယ်ဤကတ္တဤကတခုတည်းအဖြစ်နဲ့မြင်တယ်တခုတည်းအဖြစ်နဲ့မြင်တဲ့အပိုင်းမှာအာတိဂျိုးလေးတစ်ချောင်းတန်းထားတယ်လို့ဂျိုးတစ်ချောင်းနဲ့လို့မြင်တာမျိုးပေါ့ကွဒီနန္ဒတာကြီးကတော့အဲ့ဒီဖြစ်ပြဖြစ်တဲ့လာနည်းနဲ့ပရမတ္တတရားတွေဒီသူ့ဉာဏ်နဲ့သူဖြစ်ပြီးပြည့်နေတယ်အတိတ်ကဖြစ်ပြီးပြည့်နေတယ်ဆိုတာကိုမြင်အောင်တစ်ပတ်နှံ့ပြီးကြည့်ရတယ်အစတဲ့ဒဏ်နဲ့ဆိုတော့လေအကျဉ်အတန်းနေတဲ့ဒဏ်နဲ့အဲ့ဒီအတန်းကြီးဖြစ်မှုပြမှုရှိတဲ့အကျဉ်အတန်းတစ်ခုသာဖြစ်တယ်အဲ့ဒီဖြစ်မှုပြမှုရှိတဲ့အကျဉ်အတန်းတစ်ခုဖြစ်တယ်လို့ဉာဏ်နဲ့လှမ်းပြီးမြင်မှနန္ဒတာကြီးကိုသိတယ်ဆိုတော့အဲ့ဒီဖြစ်မှုပြမှုမှာကသဘာဝအလျောက်ဖြစ်မှုပြမှုမျိုးမဟုတ်ဘူးသဘာဝအလျောက်ဖြစ်မှုမျိုးလည်းမဟုတ်ဘူးအကြောင်းတရားတွေထင်ရှားဖြစ်ပေါ်လာလို့အကျိုးတရားတွေရဲ့ ဖြစ်မှုဒီအပိုင်းကစက္ကန္တအကြောင်းနဲ့အကျိုးဆက်ဆံပြီးတော့ဖြစ်မှုကိုလည်းမြင်ရမယ်အကျိုးယုံနံတို့ရဲ့ဖြစ်မှုတသက်ကိုလည်းမြင်ရမယ်နော်အဲ့ဒီအကျိုးယုံနံတို့ရဲ့ဖြစ်မှုကိုမြင်လိုက်တဲ့အချိန်ခါမှာအသစ်အသစ်ပရမတ္ထအတ္တတွေထပ်ထပ်ပြီးဖြစ်နေတာကိုတွေ့ရှင်းဖြစ်သွားတဲ့တရားကဒီကနောက်ဖြစ်လာတဲ့တရားကဒီကရှင်းတရားနဲ့နောက်တရားရောရှိမှုမရှိဘူးဒုက္ခနာနဲ့သူဖြစ်ပြီးပြတ်သွားတာတဏ္ဍာနဲ့တန်းနေတဲ့ဆရာကရှင်းပြအစဉ်အတန်းနေတဲ့ကတန်းနေလားတခုတည်းမဟုတ်ဘူးအဲ့ဒီလိုမြင်လိုက်တဲ့အချိန်ကကျတော့အတိအကျတော့ပရမတ္ထအတ္တရဲ့ယုံတရားနံပြားတည်းရဲ့အဖြစ်မှုကိုဉာဏ်ပညာနဲ့သိနေကိုယ်ရင်းမြတ်မှဆင်းဖို့ပြီးသိနေတဲ့အဲ့ဒီပုဂ္ဂိုလ်တဏ္ဍာမှာနန္ဒကအနိသင်္ချာတာဒီနန္ဒတဲ့နိသင်္ချာတော့ဘာအကျိုးရှိတယ်လို့မင်းပြရှိတယ်နော်အထံတုတ္ထတရံတတ္တကဒိဋ္ဌိပဇဟတိအထာထောသောတိနိယအခါ၌ပထုတရံအလုံးအလုံးကောင်းပုံစွာတတ္တတာဒိဋ္ဌိတတ္တတာဒိဋ္ဌိကိုပဇဟတိပဇုံ၌ဤအဲဒီလိုသိမြင်ပြီဆိုလို့ရှိရင်အတ္တလေးဒီမတိမပြောက်ဖက်အကျင့်ဖက်အခိုင်မာနှစ်သာရအဖြစ်ကြီးနေတယ်ဆိုတဲ့ဉာဏ်နဲ့ယုံကြည်နေတဲ့တတ္တရာဒိဋ္ဌိအယူတစ်ခုရှိအဲ့ဒီတတ္တရာဒိဋ္ဌိကိုပဲဆွတ်နိုင်တဲ့ဆောင်းအားရှိဘယ်အထိုင်တန်ကပရမတ္ထတန်ခါကိုပဲဖြစ်ဖြစ်နှံ့ကြည့်လိုက်တဲ့အခါသူ့ဉာဏ်နဲ့သူဖြစ်ပြီးပြနေတာမြင်နေတယ်အကြောင်းကြည့်လိုက်လည်းသူ့ဉာဏ်နဲ့သူဖြစ်ပြီးပြတယ်အကြောင်းကြည့်လိုက်လည်းသူ့ဉာဏ်နဲ့သူဖြစ်ပြီးပြတယ်ရှင်းဖြစ်တဲ့တရားကဒိဋ္ဌိနောက်ဖြစ်တဲ့တရားကဒိဋ္ဌိအသစ်ထက်ဖြစ်တာပဲဟောမဟုတ်ဘူးနော်အဲ့ဒီလိုခဏမဆက်တဲ့တဲ့ဖြစ်မှုကိုဉာဏ်နဲ့မြင်နေတဲ့အတွေ့မြင်နေပါတယ်ဆိုတဲ့တတ္တရာအဋ္ဌိကိုဒီခါမှာပြန်ဆုံးလို့ရသွားတယ်နော်နမူနာလေးတစ်ခုထပ်ပြီးရှင်းအောင်ပြောရင်ပေါ့နော်သူတို့ခရိယံဘာသာတို့အစ္စလမ်ဘာသာတို့မှာမြတ်တော်အဖြစ်တူညီနေတဲ့အချက်ကလေးတစ်ခုတော့ရှိတယ် Day of Judgment လို့ခေါ်တဲ့တရားစီရင်တဲ့နောက်ဆုံးနေ့ပေါ့နော်တရားစီရင်မဲ့နောက်ဆုံးနေ့ရောက်လာပြီဆိုလို့ရှိရင်တော့ငရဲရောက်မဲ့ပုဂ္ဂိုလ်လေးငရဲရောက်ဖို့ရန်အတွက်အမိန့်ချမှတ်ခံရမယ်နေ့နော်တရားစီရင်မဲ့နေ့ကိုနတ်ပြည်လောကသို့ဖို့ကောင်းမြင်ဖို့တရားတကြီးစီရင်ကောင်းမြင်ဖို့ရောက်မဲ့ပုဂ္ဂိုလ်တွေလည်းကောင်းမြင်ဖို့ရောက်ဖို့ဝင်ခွင့်ရမယ်နေ့ပေါ့အဲ့ဒီတရားစီရင်မဲ့နေ့ဆိုတာကဘယ်ခါမှဖြစ်ပေါ်မလဲလို့မေးရင်တော့သဘာဖြစ်တဲ့နေ့မှာဖြစ်ဒီနေ့ဒီကဘာကလည်းမပြတ်သေးဘူးကဗာမပြည့်တဲ့အတွက်တို့ရဲ့ဘာသာထုံးနှံစင်တာအတိုင်ပြောခဲ့ရင်တော့ငရဲရောက်တဲ့ပုဂ္ဂိုလ်တယောက်မှမရှိသေးဘူး။ကောင်းကင်ဘုံရောက်တဲ့ပုဂ္ဂိုလ်တယောက်မှမရှိသေးဘူး။စံကျမ်းမှာဒီဝိညာဉ်လေးကတောင်းမြော်ပြီးနေရတယ်။ကောင်းကင်ဘုံရောက်မဲ့ပင်ကြတို့အယူဆရပြောရင်တော့ကောင်းကင်ဘုံရောက်ဖို့ရန်ပင်ကြတဲ့တော်လေးပင်ကြနေတဲ့ပုဂ္ဂိုလ်ကတော့အဲကောင်းကင်ဘုံနဲ့ဝင်ခွင့်မရဘဲနဲ့အဲ့ဒီအနိဗ္ဗာန်မှာရွယ်ရွယ်လုံနေရ။ဟုတ်တယ်မလား။အဲ့ဒီပုံစံစနစ်အဖြစ်ဒီအတ္တလေးရှိတယ်လို့သူတို့ကဆွမ်းနှံယုံကြည်နေကြနော်အဲဒီတော့အတ္တလေးရှိတယ်လို့ဆွမ်းနှံယုံကြည်နေကြတဲ့အခါကျတော့ဦးဇင်းတို့ကဒီယောဂီပုဂ္ဂိုလ်ကအတိတ်ကနေအနာဂတ်ဆုံးနေအထိတံခြင်းမိတ္တဖြင့်ဒီယုံနာဓမ္မသင်္ခါရတရားတွေကိုကြောင်းကျွဆက်နွယ်ပြီးဖြစ်နေတဲ့သဘောကိုလည်းရှုအဖြစ်တသက်ကိုလည်းရှုအဲဒီလိုရှုနေကြတဲ့အချိန်ကမှစိတ်ဖြစ်တဲ့တရားကဒီကနောက်ဖြစ်တဲ့တရားကလည်းဒီကအတိအတိအတိအတိသံတရားတွေကထပ်ခါထပ်ခါဖြစ်နေတာကိုဉာဏ်နဲ့မြင်နေတယ်ဒီတန့်ခံရနေတဲ့သတ္တတာမဟုတ်ဘူးဆိုတာကိုယ်ရင်သိတာအဲ့ဒီလိုသိလာတဲ့အတွက်ကြောင့်အဲ့ဒီအချိန်ခံကြတော့နော်အတိအတိထပ်ခါထပ်ခါမယမနဖြစ်နေတဲ့ဒီသင်္ခါရတရားကြီးကိုဉာဏ်ပညာမျက်စိဖြင့်ကိုယ်တိုင်မျက်မှောက်ထွက်ပေါ်သိတဲ့အခါမှာဒီတန့်ခံရနေတယ်ဆိုတဲ့ဒီတတ္ထအဋ္ဌိအယူကြီးကိုပြသနိုင်တဲ့အကြောင်းအရာပေါ်လာလိမ့်နော်ဒီတော့ဒီနှစ်ခုကိုပေါင်းစပ်ပြီးပြောရင်တော့ဥစ္စေနဗုဒ္ဓအဘိဓမ္မာဟာလေနံတတ္တဝါဒတော့မဟုတ်ဘူးအဲဒီတော့အဝိဇ္ဇာတနာဥပ္ပန္နသင်္ခါရကံစတဲ့အကြောင်းတရားတွေဒီကောင်းဟုတ်ပဲအတ္တိဆက်ပြီးပြည်စည်းပြုနေကောင်းဟုတ်ပဲအတ္တိဒီယုတ်ဒီနန္ဒီကဖြစ်နေပါပဲအဝိဇ္ဇာတနာဥပါဒံတေကာလကံစတဲ့အကြောင်းတရားတွေကကောင်းဟုတ်ပဲအတ္တိဆက်ပြီးပြည်စည်းမပြုတော့ဘူးဆိုရင်ကောင်းဟုတ်ပဲမှဒီယုတ်ဒီနန္ဒီမရှိတော့အမြဲတမ်းဖြစ်နေဆိုတဲ့ဝါဒလည်းမဟုတ်ဘူး အမြဲတမ်းမဖြစ်ဘူးဆိုတဲ့ဝါဒလည်
းမဟုတ်ဘူ
းအကြောင်းတရားကပြည့်စုံပြီးအကျိုးတရားကဖြစ်မှာအကြောင်းတရားတွေထုတ်သွားရင်အကျိုးတရားထုတ်မယ်အဲ့ဒီဝါဒကတော့ဝိပ္ပဇဝါဒလို့ခေါ်ပါတယ်နော်ခွဲခြင်းဝေဖန်ပြီးမှလက်ခံတဲ့ဝါဒတစ်ခုဖြစ်တယ်နော်ဒါကြောင့်ဧကတ္တနိနန္တနိဆိုတဲ့ဒီနိနှစ်ခုကိုသိရခြင်းဒီဥစ္စာဒိဋ္ဌိနဲ့တတ္တရဒိဋ္ဌိကိုတိုက်ဖြစ်တဲ့နေရာမှာအကောင်းဆုံးလက်လက်ကြီးတွေဖြစ်နေတယ်။ဒီလက်နဲ့အကောင်းကြီးတွေမရှိတဲ့ပုဂ္ဂိုလ်တွေမှာနန္ဒရာရှိကြီးကြီးကလောဘကအပြုတ်ကောင်းနေရင်ဥစ္စာဒိဋ္ဌိပဲယဉ်ကျင်းနဲ့ယဉ်သွားလိမ့်။လောဘကအပြုတ်ကောင်းနေရင်တတ္တရဒိဋ္ဌိပဲယဉ်ကျင်းနဲ့ယဉ်သွားလိမ့်မယ်။ဘုရားဘာသာကဒီလဝေသမဖြစ်တယ်လို့ဘုရားဘာသာကဒီခရိယံဖြစ်တဲ့ပုဂ္ဂိုလ်တွေလည်းရှိတယ်။ဘုရားဘာသာကဒီအစ္စလမ်ဘာသာပဲကြောင့်ဆိုတဲ့ပုဂ္ဂိုလ်တွေလည်းရှိကြတယ်။ဘုရားဘာသာကဒီဟိန္ဒူဘာသာပဲကြောင့်ဆိုတဲ့ပုဂ္ဂိုလ်တွေလည်းရှိကြတယ်။ဒီလိုမှအပြုတ်ကောင်းတဲ့အတွက်ဥစ္စေတ္တဒိဋ္ဌိပဲယဉ်ကျေးတာလည်းရှိတယ်။တတ္တဒိဋ္ဌိပဲယဉ်ကျေးတာတွေလည်းရှိကြတယ်နော်။ကဲနောက်တစ်ခုဘိဇယတောသတ္တဥရိယဘယတ္တနိနာအာဇာဘာရနယောဘဂတောဟောတိဓမ္မနာအဝတ္တဝတိဘာဝဘဘောဓတောပိစီယတောအကြောင်းတရားအဖြစ်ဥဒ္ဒယဘယတ္တနိနဖြစ်မှုပြတ်မှုကိုဉာဏ်ဉာဏ်မျက်စိဖြင့်ကိုယ်တိုင်မြင်ဖို့သင်ဖို့ပြည်မြင်နေခြင်းဖြင့်အတ္တထောယောဂဝသရပုဂ္ဂိုလ်ရဲ့တန်တန်း၌အဗျာပါရနယောအဗျာပါရနိတိပကတောထိသလာတိဟောတိဖြစ်၏အကြောင်းတရားအဖြစ်ဖြစ်တဲ့ကိုရှုပြီအဲဒီတော့အကြောင်းတရားအဖြစ်ဒီလိုကိုရှုမြင်နေတဲ့ယောဂဝတ္တပုဂ္ဂိုလ်ရဲ့တဏ္ဍာမှာအပြပါရဏီသင်္ချာတယ်။ဝိညာဉ်ဖြင့်ချင်းကြောင့်ယုတ်ဖြင့်အဝိဇ္ဇာချုပ်ချင်းကြောင့်ယုတ်ချုပ်၏။တဏှာဖြင့်ချင်းကြောင့်ယုတ်ဖြင့်တဏှာချုပ်ချင်းကြောင့်ယုတ်ချုပ်၏ဆက်ပြီးဖြင့်အကြောင်းတရားအဖြစ်ဖြစ်မှုပြမှုကိုရှုတယ်။နော်။အဲဒီလိုရှုနေတဲ့ပုဂ္ဂိုလ်ရဲ့တဏ္ဍာမှာအပြပါရဏီသင်္ချာတယ်။ဘာဖြစ်လို့အပြပါရဏီသင်္ချာရလဲလို့မေးတော့ဓမ္မနံပရမတ္ထဓမ္မတဘာဝဤအဝတ္တဝုဒ္ဓိဘာဝဝဘောဓတောဇောတောသောပုဂ္ဂိုလ်တတဝဤအလိုအတိုင်းဖြစ်မှုမရှိခြင်းကိုဉာဏ်ပညာမြင်စေခြင်းကိုယ်တိုင်မျက်မှောက်သိဖို့ပြည်နေခြင်းကြောင့်ဒီဘယ်ပုဂ္ဂိုလ်တတဝဇောတောဤအလိုအတိုင်းမှဖြစ်နေတဲ့တရားတွေမဟုတ်ဘူးဝိဇ္ဇာတနာဥပဒါတိခါရကံစားတဲ့အကြောင်းတရားဒီထိရှားဖြစ်ရင်အကျိုးရုပ်ဒီနာနေထိရှားဖြစ်အဝိဇ္ဇာတနာဥပါဒံတိကာရကံစားတဲ့အကြောင်းပြတိဆုံးနေတော့ရင်အကျိုးရုပ်တည်ဉာဏ်လေးဆုံးနေ။အဲဒီအကြောင်းပြဘက်ကိုဆန်းကြည့်လိုက်တော့လေပုဂ္ဂိုလ်တ attva တစ်စုံတူမရှိဘူး။အကျိုးပြဘက်ဆန်းကြည့်လိုက်တော့လေပုဂ္ဂိုလ်တ attva တစ်စုံတူမရှိဘူး။အကြောင်းပြနေတင်ရှားဖြစ်ရင်အကျိုးတရားတင်ရှားဖြစ်မှုလား။အကြောင်းပြချုပ်ရင်အကျိုးတရားချုပ်မှုလားရှိတဲ့အတွက်မြေတိပုဂ္ဂိုလ်တ attva တစ်စုံတူရဲ့အလုံးအတိုင်းမှဖြစ်နေတာမဟုတ်ဘူးသွားတွေ့နော်။ဒါဖြစ်လို့လေအကြောင်းတရားတွေကြည့်လိုက်တော့လေအကြောင်းတရားတွေကဝိဇ္ဇာတနာဥပါဒံတိခါရကံဆိုတဲ့အကြောင်းတရားတွေကဝိညာဉ်နဲ့သက်လနာဖတ်တာဝိညာဉ်ခေါ်တဲ့ဒီအကြောင်းတရားတွေတို့ဖြစ်အောင်လုပ်မယ်ဆိုတဲ့အကြောင်းကြံပြပါလားသူတို့မှမရှိဘူးအကြောင်းတရားပဲကြည့်လိုက်တော့လေဝိညာဉ်နဲ့သက်လနာဖတ်တာဝိညာဉ်ခေါ်တဲ့အကြောင်းတရားတွေကလည်းဝိဇ္ဇာတနာဥပါဒံတိခါရကံဆိုတဲ့အကြောင်းတရားတွေကဖြစ်လာပါစေတို့လည်းဖြစ်လိုက်ကြမယ်ဆိုတဲ့အကြောင်းကြံပြပါလားမရှိဘူးနှစ်ဖက်လုံးကပြပါလားရှင်းပြီအဲ့ဒီဉာဏ်ပါရမြင်နေတဲ့တဘောကဉာဏ်နဲ့မြင်နေတဲ့အခါမြင်သည့်ပုဂ္ဂိုလ်သတ္တဝါတစုံတူဤအထူးသဖြင့်တော့ဖန်ဆင်းခြင်းအတ္တပေါ့နော်ဖန်ဆင်းခြင်းပရမအတ္တလို့ခေါ်ဆိုအပ်တဲ့ပုဂ္ဂိုလ်သတ္တဝါတစုံတူဤအလုံးအတိုင်းဖြစ်နေတဲ့တဘောတွေမဟုတ်ဘူးဆိုတာကိုယ်တိုင်မျက်မှောက်ဆန်းကြည့်တော့မြင်နေပြီဖန်ဖို့သိတယ်အဲ့ဒီလိုသိနေတဲ့အတွက်ကြောင့်ထိုပုဂ္ဂိုလ်ရဲ့မန္တန်မှာအဘယဝရဏီကသင်ချားတယ်အမြဲတမ်းဤသင်္ချာတဲ့အတွက်ဘာအကျိုးကျေးဇူးရှိတယ်အထတုထုတရံအတ္တဒိဋ္ဌိပဇဟတိအထထသောအမြဲပါရဏီသင်္ချာရာထိုအခါ၌သုတ္တုတရံအလုံးအလုံးကောင်းမွန်စွာအတ္တဒိဋ္ဌိအတ္တဒိဋ္ဌိကိုပဇဟတိပဇုနိုင်၏အတ္တဒိဋ္ဌိကိုပဇုနိုင်တဲ့ဆောအားရှိဘရမအတ္တဇီဝအတ္တဘရမအတ္တဆိုတာကဖန်ဆင်းခြင်းအတ္တဇီဝအတ္တဆိုတာကအဖန်ဆင်းထားတဲ့အတ္တလေးအမြဲပါရဏီကိုတင်ရှင်းချက်ဉာဏ်နဲ့အတိတ်နဲ့ကပြစ်ဆိုဘင်္ဂလာ၃ပါးအတွင်းမြင်နေတဲ့ထိုယောဂီသူတော်ကောင်းရဲ့အဖို့ဖန်ဆင်းခြင်းပရမအတ္တရှိပါတယ်ဆိုတဲ့အတ္တဒိဋ္ဌိဇွဲကိုလည်းပယ်ဆွနိုင်တဲ့ဆွမ်းအားပေါ်လာအဖန်ဆင်းခံရတဲ့ဇီဝအတ္တရှိပါတယ်ဆိုတဲ့ အတ္တဒိဋ္ဌိအတွက်ကိုလည်းပဲစုနိုင်တယ်ဆိုရတယ်ဒီကမှာပေါ်လာတယ်အတ္တဒိဋ္ဌိဟာခန္ဓာသောမိစ္ဆာဒိဋ္ဌိအယူဝါဒဒီရဲ့အခြေခံအကြောင်းရင်းဒိဋ္ဌိတစ်ခုဖြစ်တယ်ဒီလိုဒိဋ္ဌိကြီးတစ်ခုကိုဖြိုခွင်းနိုင်တဲ့လက်နဲ့ကောင်းတစ်ခုအချင်းချင်းရှိနေတယ်ဆိုရင်ဒါကြီးလေဒီလက်နဲ့ကောင်းတစ်ခုလို့ခေါ်ဆိုအပ်တဲ့အတိတုဉာဏ်တုတွေကိုရအောင်ချိုးနှံ့ထားဖို့မကောင်းဘူးလားဒီကောင်းနေတရားတွေကိုအမဲနိဗ္ဗာန်မှာမလွတ်အောင်ဆွဲခွန်ထားတဲ့အခိုင်အမြဲဆုံးကျိုးတာဒီအဋ္ဌဒိဋ္ဌိသက္ကာယဒိဋ္ဌိဖြစ်ပါတယ်နော်မန္တောကယောသက္ကာယောသင်္ကေတရှိနေတဲ့ခန္ဓာ၅ပါးအပေါင်းကိုသက္ကာယလို့ခေါ်တယ်သက္ကာယဒိဋ္ဌိသက္ကာယဒိဋ္ဌိသက္ကာယခေါ်တဲ့ခန္ဓာ၅ပါးအပေါင်း၌ခံယူချက်ဖြင့်မှားနေတာကိုသက္ကာယဒိဋ္ဌိလို့ခေါ်တယ်ခန္ဓာချင်းအတ္တရှိတယ်အဖန်ချင်းခံရတဲ့အတ္တရှိတယ်။ဘာလဲအတ္တ။ငါတို့ဘအတ္တ2မျိုး။လောကသမီးများအတ္တဆွဲနဲ့ဘာသာဘအယူဆရှိတဲ့ပုဂ္ဂိုလ်တွေကျန်ဆန့်ထားတဲ့အတ္တဒိဋ္ဌိဆို2မျိုးရှိတယ်။လောကသမီးများအတ္တဆွဲဆိုတာကတော့အောင်ကြမိမှာပုဂ္ဂိုလ်သားတွေလူနဲ့မြမဆိုတာတကယ်ထင်ရှားရှိတယ်။ဒါသမီးသမီးမျိုးနဲ့ဆိုတာတကယ်ထင်ရှားရှိတယ်လို့ဆွဲနိုင်ယုံကြည်နေတဲ့အတ္တဆွဲလေးပဲ။ဒါကြီးနေသူနေတာ။ဒါကြီးဒီဥစ္စာဘယ်လိုလဲ။အော်ဒါဒီလိုသားပဲ။တကယ်ဒါမဟုတ်ပါဘူးလို့ခုနေပြောရင်ဘယ်နဲ့လက်ခံမှာလဲ။ဆွဲနေတာဆွဲနေတာနော်။မင်းတန်ဖို့ခုဒါတော့ဘယ်လိုလဲ။အာဒါတပည့်တော်ရဲ့အမျိုးသမီးပဲဖြစ်။တချို့ကတော့တပည့်တော်ရဲ့ဇနီးပဲဖြစ်။ဒါတကယ်ကြီးအမျိုးသမီးမဟုတ်ပါဘူးလို့ပြောကြည့်လက်ခံမှာမလား။လက်မခံဘူးနော်။အဲ့ဒီအဆွဲကလောကသမီးညာအတ္တဆွဲ။လောကကခေါ်သုံးနှုန်းသည့်အတိုင်းဆွဲနေတဲ့အဆွဲတစ်ခု။ဒါနဲ့လက်လိုက်ရဒိဋ္ဌိတစ်မျိုးပဲနော်။တို့တော့ခဏကမာနာဘအယူဆရှိတဲ့ပုဂ္ဂိုလ်တွေကြံစားထားအပ်တဲ့အတ္တဒိဋ္ဌိဆိုတော့မပြင်းဘူးမာနာဘအယူဆရှိတဲ့ပုဂ္ဂိုလ်တွေကြံစားထားတဲ့အတ္တကတော့ခဏကဖန်ဆင်းခြင်းအတ္တကြီးလေမတည်မပြတ်အခြေချင်းအမြင့်ကြီးလေအဖန်ဆင်းလာတဲ့အတ္တလေးဟာလေဒီခန္ဓာအိမ်ထဲမှာရှိနေတယ်လို့သူကလက်ခံယုံကြည်ကြဒီခန္ဓာအိမ်ကြီးပျက်စီးသွားလို့လည်းဒီအတ္တလေးကမတည်မပြတ်ပဲအခြေချင်းအခိုင်အမာနှစ်သာရအဖြစ်ပြီးနေတယ်တို့ရဲ့ညှော်လင်းချက်အရာပြောခဲ့ရင်ပေါ့နောက်တစ်ချိန်ဘုရားသခင်ရဲ့ယင်တွင်တော့မှတော့ပြီးတော့ပြောမှုရမယ်လို့ညှော်လင်းထားနော်ဘုရားသခင်ရဲ့ယင်တွင်တော့၌အိပ်ကျော်တော်မူခြင်းဆိုပြီးတော့တို့ရဲ့ကူးတွေမှရေးထားတာလေးတွေရှိကြဟုတ်တယ်ဟုတ်လားအဲ့ဒီအစွဲလေးနော်ဒါအတ္တလေးရှိတယ်လို့တို့ကလက်ခံထားတယ်အဲ့ဒီအတ္တဒိဋ္ဌိကလောကမှာတော်တော်လေးအကောင်ဒါကသတ္တဒိဋ္ဌိဘက်ကခொနိုင်ကဥစ္စေကဒိဋ္ဌိဘက်ကသိတော့ဘဝဆိုတာမခန့်နဲ့ခေါင်းအကျရှိတယ်ခေါင်းဟုတ်ပဲဘာမှမရှိပါဘူးသင်ရင်ပြတ်သွားတယ်လို့ယူနေတဲ့ဒိဋ္ဌိကလည်းဥစ္စေကဒိဋ္ဌိလူလည်းအတ္တကိုအတ္တဆိုတဲ့မျိုးပဲအတ္တဒိဋ္ဌိကိုပဲအခြေခံတယ်ဒီ